နာမည်ကျော်ဖြစ်နေတဲ့မင်းကုသနဲ့ပပဝတိဘဝတစ်ခုမှာဦးဇင်းတို့ဘုရားအလောင်းတော်နဲ့ပပဝတိတို့ကမင်းကုသအလောင်းနဲ့ပပဝတိတို့ဇနီးမောင်နာမဖြစ်ကြပါဘူးညီကိုနှစ်ယောက်ရှိတဲ့အ낵ကအကိုလုတ်တဲ့ပုဂ္ဂိုလ်နဲ့ပပဝတိကအကြောင်းပါတယ်ဘုရားအလောင်းဖြစ်တဲ့မင်းကုသအလောင်းကတော့ညီငယ်ဖြစ်နေပါတယ်ပပဝတိနဲ့ဆိုရင်မတ်တော်မှာပေါ့နော်အဲ့ဒီတော့မကြီးနဲ့မတ်ဖြစ်နေတဲ့အခါမှာဒီနေ့သူတို့မုန်လုပြီးတော့စားကြတယ်။အမှန်တန်အစဉ်တမ်းမြင့်နေမုန်လို့ဒုက္ခဒုက္ခလျော်စွာယူဆရပါတယ်။အဲ့ဒီအိမ်မစီမံဖော်ဆက်ပြီးတော့မုန်တခုပြုတ်လုပြီးစားတော့ကြတဲ့အချိန်ခါမှာဒီမတ်လုတဲ့ပုဂ္ဂိုလ်ကခဝဲဝဲခྱི་တနေရာသွားနေတဲ့အတွက်သူ့အဖွဲ့သူ့အတွက်ဇာဝယ်တော့ဖွယ်ရတတ်တတ်တိတန်ချန်ထပ်ပြီးတော့ကြံနေတဲ့မုန်ကိုအိမ်သားအိမ်သူတွေစုပေါင်းပြီးစားကြတယ်။စားလိုက်တော့ကုန်သွားပြီ။ကုံသွားတော့ဘယ်လိုဖြစ်လာလဲရှင်ပိစိကဗုဒ္ဓတဆူကလည်းဒီနေ့မှဆွမ်းခံကြွလာတယ်။ကြွလာတော့ပပဝရီအလောင်းကစဉ်းစားတယ်။ကဲငါမတ်ခေါ်သလားနော်။အဲ့ဒီပုဂ္ဂိုလ်အတွက်မင်းကုသအလောင်းအတွက်ခြံထားတဲ့မုတ်တော်ရှိလျက်ဒီတော့ငါဒီမုတ်ကိုရှင်ပိစိကဗုဒ္ဓအားလောင်းထုံမယ်ဆိုပြီးတော့သဘေထဲသွားပြီးတော့လောင်းထုံလိုက်ပါတယ်။လောင်းလို့လိုက်တဲ့အချိန်ခါမှာမင်းကုသအလောင်းကလည်းအိမ်ပြန်ရောက်လာတဲ့နဲ့တွားပြီးဆုံးမိပြန်တယ်။ဆုံးမိတော့သူ့အတွက်ခြံထားတဲ့မုတ်ကိုရှင်ပိစိကဗုဒ္ဓအားလောင်းထူလိုက်တယ်ဆိုတဲ့ဒီစိတ်ဒီသတင်းကြားလိုက်ရတော့သူကစိတ်မချမ်းသာဘူး။စိတ်မချမ်းသာတော့မလုပ်တယ်လေ။ရှင်ပိစိကဗုဒ္ဓရဲ့တပည့်ထက်ကဆွမ်းကိုပြန်ပြီးတော့မုတ်နေကိုပြန်ပြီးတော့ယူလိုက်တယ်။အလုကံပုဂ္ဂိုလ်ဆိုတာကတော့အမတန်သိခံရတဲ့သဘောရှိပါတယ်နော်။တော်တော်ရှင်ပိစိကဗုဒ္ဓကတော့သိခံမိတာပါ။ပြန်ယူလိုက်ပြီးတဲ့အချိန်ကကြတော့ပပဝရီကစိတ်မကောင်းစိတ်မကောင်းတော့မလုပ်တယ်လေ။မင်းအိမ်ကလည်းနိဂန်နေတော့မင်းအိမ်မှာရှိတဲ့ထုတ်ပတ်တွေတော့ယူပြီးတော့ရှင်ပိစိကဗုဒ္ဓရဲ့တပည့်တဲ့အပြည့်လောင်းထည့်လိုက်တယ်။ဘုရားကုသိုလ်စေတနာအဟုန်ရှင်ပိစိကဗုဒ္ဓရဲ့ဘုံတကုအနုဘောကြောင့်ဆိုကြစို့နော်။ထုတ်ပတ်တွေကတပည့်ကိုရှင်းပြီးတော့အောက်ကျလာတယ်။ကျလာတဲ့ထုတ်ပတ်တွေကအယောင်တုံးဝင်တက်လက်လက်နဲ့တောက်ကနေတယ်။ဝမ်းသာလိုက်တာ။အဲ့ဒီအချိန်ကမှထိုင်ပြီးတော့သူကဘာစုတောင်းတယ်လဲ။ဒီကောင်းမှုကုသိုလ်ကံကြောင့်နောက်ဖြစ်လျာဘဝတိုင်းဘဝတိုင်းမှာခန္ဓာဒီထောဘကအယောင်လင်းထွက်ပေါ်သလိုမိမိရဲ့ခန္ဓာကိုယ်မှအယောင်လင်းထွက်ပေါ်ပါစေတည်းဒီစုတောင်းအလွန်ချောမလှပ်ပါတင့်တဲ့အမျိုးသမီးဖြစ်ဖို့ရန်လဲစုတောင်းလိုက်နောက်တစ်ခုဘာစုတောင်းလိုက်လဲဒီမသူတော်နဲ့ဘယ်ဘဝမှမတွေ့ရပါလို့ဤဆိုပြီးဒီစုတောင်းမြန်နော်အဲ့ဒီစုတောင်းကမှကြည့်လိုက်ပေါ့ဘာမဝရီဘက်ကပြန်ပြီးကြည့်မယ်ဆိုလို့ရှိရင်အလွန်ရုပ်ရည်ချောမလှပ်ပါတင့်တဲ့ပြီးသောဘရဲ့အယောင်အလင်းတောက်ပါတကယ်တော့ကိုယောင်ကိုပါထွန်းလင်းတင့်တယ်နေတဲ့အမျိုးသမီးလို့အတိမှနေတဲ့သဘောကဘာလဲ။ဘောဤသာ။ထိုအမျိုးသမီးဘဝကိုလှမ်းပြီးတွေ့တာတက်မဲ့နေတဲ့သဘောကတဏှာ။စိတ်ကပ်ပြီးဇွဲ့နေတဲ့သဘောလေးကဥပါဒံ။ဒီအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့အရှင်ဖြစ်စေကဗုဒ္ဓအာသောဘလှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာအုပ်စုသင်္ခါရတရားတွေကိုပြုစုပြုထောင်လိုက်တယ်။ဒီသင်္ခါရတရားတွေကနောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့ဘဝတက္ကိုလ်ဖြစ်စဉ်နှိုင်းတဲ့စွမ်းအားရှိတယ်။ဒါပေမဲ့ဒီသင်္ခါရတရားတွေဖြစ်ပြီးတာနဲ့ချက်ချင်းပြတ်သွားတယ်။ပြတ်သွားတဲ့အချိန်ကမှနောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့အမျိုးသမီးဘဝတက္ကိုလ်ဖြစ်စဉ်နှိုင်းတဲ့စွမ်းရင်ကမ္မတ္တိယုံနာအစင်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်။အဲ့ဒီစွမ်းရင်ကမ္မတ္တိလေးကတော့ဘာခေါ်လဲ။ကံလို့ခေါ်ပါတယ်။ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းတရား၅ခုစုံမသွားဘူးလား။ส่งได้มั้ยเนาะอาจารย์เตียรี่ญีญ่อตั้วแกยินอโจเตียสรากปอลาเมธรรมดาบาดาบิเนี่ยไอ้นี่มานอกถัดถัดพี่รออวิชชาตนะឧបาทานนี่ก็นอกถัดไม่จีนแน่ฉิดีก็บาฉายันทัดได้เลยนี้มะตุรอเนี่ยเบร่อมาไม่ตุ่ยาบาโลอีสุบิรอดิสุถัดตองถัดเลยถัดตองน่ะรอมิงกุตะอลังผิดเนี่ยมะตุรอเนี่ยตุ่ยจีนเนี่ยสิทธิ์ทาสิดล่ะไม่ใช่หรอกမတွေ့လို့တဲ့စိတ်ထားနဲ့ကံကိုထူထောင်မိတယ်။အဲ့ဒီကံကအကျိုးပေးတယ်ဘုရားဘယ်လိုဖြစ်မလဲဆိုတာကြည့်တော့နော်။နောက်တစ်ချက်မင်းကုသအလောင်းကဒီစုတောင်းကံကိုကြားလိုက်တဲ့အချိန်ခါမှာသူဘာလုပ်တယ်လဲ။ဒီမုန်နေကိုရှင်ပိစိကဗုဒ္ဓရဲ့တပည့်တဲ့ထက်လောင်းလှုံပြီးတော့သူကလည်းထိုင်ပြီးတော့စုတောင်းပြန်တယ်။ဘယ်လိုစုတောင်းလဲ။ဒီအမျိုးသမီးဒီယူဇနာတရားဝေးကွာတဲ့အရာမှာရှိခြင်းလည်းရှိပါစေ။ခေါ်ပြီးတော့သူ့ရဲ့ချင်းရင်အလွယ်အကျွေးပြည့်လုံနိုင်ရပါလို့ဤဒီစုတောင်းကဲသူရဲ့အင်ရှင်မဖြစ်ဖို့ရန်အတွက်သူကထပ်ပြီးတော့ဆူတောင်းပြန်တယ်။အဲ့တော့အင်ရှင်မလို့အတိမနေတဲ့သဘောလည်းမပါဘူးလား။ပါတယ်။သူကအင်ရှင်မလုပ်မယ်ဆိုတော့မိမိကအင်ရှင်ယောက်ျားပေါ့နော်။အင်ရှင်ယောက်ျားလို့အတိမနေတဲ့သဘောလည်းမပါဘူးလား။ပါတယ်။ဒီအင်ရှင်မအင်ရှင်ယောက်ျားလို့အတိမနေတဲ့သဘောကဘဝိဇာ။အဲ့ဒီအင်ရှင်မအင်ရှင်ယောက်ျားဘဝကိုလှမ်းပြီးတွေ့တာတက်မဲ့နေတဲ့သဘောလေးကတဏှာ။စိတ်ကပြီးဆွဲနေတဲ့သဘောက ဥပါဒာဒီအဝိဇ္ဇာတနာဥပါဒာတော့ကိုခြံရံပြီးတော့သူဘာလုပ်တယ်လဲရှင်ဖြစ်စေကဗုဒ္ဓအာမုတ်လှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာသင်္ခါရအုပ်စုကိုပြည့်စုံပြည့်ထောင်လိုက်တယ်ဒီသင်္ခါရတရားတွေကအနိစ္စတရားဖြစ်ခြင်းကြောင့်ဖြစ်ပြီးတာနဲ့ချက်ချင်းပြတ်သွားတယ်ပြတ်သွားပြီးမဲ့နောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့ဘဝတခုကိုဖြစ်ပေါ်စေနိုင်တဲ့ဇွန့်ရင်ကာမတ္တိကိုယုံနာအစင်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်အဲ့ဒီဇွန့်ရင်ကာမတ္တိလေးကိုဘာလို့ခေါ်လဲကံလို့ခေါ်ပါတယ်ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံအကြောင်းကားကိုစုံသွားပြီစုံသွားလိုက်တဲ့အချိန်ကမှဒီနေရာမှာနည်းနည်းလေးတော့သတိထားပေါ့မမဝရီဘက်ကကာမကုသိုလ်ပြုတာကမင်းကုသအလောင်းဖြစ်တဲ့မသူတော်ကိုမတွေ့လို့တဲ့စိတ်ထားနဲ့ကာမကုသိုလ်ပြုခဲ့တယ်မင်းကုသအလောင်းကပပဝရီအလောင်းဖြစ်တဲ့အမျိုးကောင်းသမီးကိုတွေ့လို့တဲ့စိတ်ထားနဲ့ကာမကုသိုလ်ပြုခဲ့တယ်စိတ်ထားချင်းတူလားမတူဘူးပြုလို့ပြုထောင်လိုက်တဲ့ကံချင်းကတူကြလားမတူကြဘူးခြံရံထားတဲ့အဝိဇ္ဇာတနာဥပါဒဏ်ချင်းမတူဘူးကြံစည်စိတ်ကုမှုချင်းတူသလားမတူဘူးမတူရင်အကျိုးပေးပုံချင်းကိုတူပါမလားမတူနိုင်ဘူးဘာဘာဝရီကအမျိုးသမီးဘဝကိုတွေ့တံမေမောတဲ့စိတ်ထားနဲ့ကောင်းမှုကိုသူပြုခဲ့တယ်ဒီလိုဆိုရင်ဒီကံကအကျိုးပေးတဲ့ဘဝမှာအမျိုးသားဖြစ်မလားအမျိုးသမီးဖြစ်မလားအမျိုးသမီးဖြစ်မယ်မင်းကုသကအမျိုးသားဘဝကိုတွေ့တံမေမောတဲ့စိတ်ထားနဲ့ကောင်းမှုကိုသူပြုခဲ့တယ်ဒီလိုဆိုရင်ဒီကံကအကျိုးပေးတဲ့ဘဝမှာအမျိုးသားဖြစ်မလားအမျိုးသမီးဖြစ်မလားအမျိုးသားဖြစ်မယ်စဉ်းစားကြနော်ကောင်းမကောင်းကတော့တကွဟကိုချင်းရမယ်ဒီနေ့ဒကာကြီးတွေကတော့ဘာလုပ်နေကြတာလဲကံထူထောင်တာဒကာမကြီးတွေလည်းကံနေထူထောင်နေကြတာဖြစ်တယ်ဘယ်လိုကံမျိုးကိုထူထောင်သင့်တယ်ဆိုတာကတော့မိမိတို့စဉ်းစားမယ်အပိုင်ရောက်လာပြီနော်အဲ့ဒီအပိုင်မှာဘောကသုံးသပ်ပြီးဆိုကြပါစို့နော်ဘာဘာဝရင်ကလည်းသူစုတောင်းနဲ့အတိုင်12တောင်းတိုက်ခင်းတိုက်ခမ်းမှာမိမထုံးမဲ့နဲ့လင်းရတဲ့အမျိုးကောင်းသမီးတူလာဖြစ်တယ်ဒါပေမဲ့လို့အဲ့ဒီအမျိုးသမီးဘဝမှာမင်းကုသကိုအလိုမရှိတဲ့စိတ်ထားနဲ့ကံဒီကိုထူထောင်ခဲ့တဲ့အတွက်သူကဘာဖြစ်တယ်လဲမင်းကုသကိုလိုလားတောင်းတတဲ့စိတ်နည်းနည်းမှမရှိဘူးတစ်ဖက်ကနော်တစ်ဖက်ကမင်းကုသကြည့်လိုက်တော့ကံထူထောင်စဉ်အချင်းခါမှသူ့ကိုပြန်ကြည့်လိုက်ပါသူကဒေါသတွေခြံရံပြီးတော့လေဒီကံကိုမထူထောင်ခဲ့ဘူးလားထူထောင်တယ်သူ့အတွက်ထားတဲ့မောင်းကိုမကျေနပ်တဲ့အတွက်ရှင်ဖြစ်စေကဗုဒ္ဓကိုလောင်းထူလိုက်တာမကျေနပ်တဲ့အတွက်ပြန်ယူလိုက်တယ်ပြန်ယူလိုက်တော့ဒေါသတက်တဲ့ခြံရံထားတယ်နောက်တခါပပဝရီကစူတောင်းကကြားလိုက်တဲ့အခါလည်းမကြည်နပ်ဘူး။ဒင်းကောင်မှသိရမယ်ဆိုတဲ့စိတ်ထားဖြင့်ဒေါသရင်ခြံရံပြီးတော့ဒီကံကိုထပ်ပြီးမထူထောင်ဘူးလား။ထူထောင်မြန်နဲ့။ဒေါသရင်ခြံရံပြီးထူထောင်လိုက်တဲ့အတွက်ဒီကံကအကျိုးပေးတဲ့ဘဝမှာအကြည်တန်အယုံဆိုးတဲ့ပုံကိုမဖြစ်ရဘူးလား။ဖြစ်ရတယ်။ဒါပေမဲ့လို့ပပဝရီကိုလိုလားတောင်းတတဲ့စိတ်ထားဖြင့်ကံကိုထူထောင်ခဲ့တဲ့အတွက်ပပဝရီကိုသူအစွဲကြီးမစွဲဘူးလား။စွဲပြန်တယ်။ပပဝရီမရရင်မနေနိုင်တဲ့ဘဝမရောက်ဘူးလား။ရောက်တယ်။ဒါကြောင့်ဒီဇလန်းလေးကိုကြည့်မယ်ဆိုရင်ဒကာကြီးတွေဒကာမကြီးတွေပေါ့လေနော်တယောက်နဲ့တယောက်မတွေ့ကျင်ဘူးလို့ဆူတောင်းရင်ကောမရဘူးလားရပါတယ်တယောက်နဲ့တယောက်တွေ့ကျင်တယ်လို့ဆူတောင်းရင်ကောမရဘူးလားရပါတယ်ဘယ်ရင်ကကောင်းလဲဟမ်ဘယ်ရင်မှာတော့မကောင်းဘူးနော်မတွေ့ရတဲ့ဘဝလည်းမကောင်းဘူးတွေ့ရတဲ့ဘဝလည်းမကောင်းဘူးဘာဖြစ်လို့မကောင်းလဲမစင်ဟူသည်မြတ်သည်အနည်းငယ်ဖြင့်ဖြစ်ခြင်းဖြစ်ပါသည်ရွှေရှာဆက်စုပ်ပဲသဘောတရားဧကံရှိသလိုဘဝဟူသည်မြတ်သည်အနည်းငယ်ဖြင့်ဖြစ်ခြင်းဖြစ်ပါသည်ဘယ်ဘဝကိုမျှငါမချိမှန်းပါဘူးဆိုပြီးဒီလိုမြတ်စွာဘုရားဟောထားတယ်။ဘာဖြစ်လို့လဲဘဝတိုင်းဘဝတိုင်းမှာအ ਨੇ စုံအဖြစ်ပရိသန္တိနေရတဲ့ဒုက္ခရှိမယ်အိုးရတဲ့ဒုက္ခရှိမယ်နာရတဲ့ဒုက္ခရှိမယ်သိရတဲ့ဒုက္ခရှိမယ်မိမိကရာဂမကင်းသေးဘူးဆိုလို့ရှိရင်ဆိုရင်ရတဲ့ဒုက္ခပူဆိုးရတဲ့ဒုက္ခငိုကြွေးရတဲ့ဒုက္ခကိုဆင်းရတဲ့ဒုက္ခဆင်းဆင်းရတဲ့ဒုက္ခပြင်းစွာပူပန်နေရတဲ့ဒုက္ခတွေမရှိဘူးလားရှိလိမ့်မယ်ဒါကြောင့်ဘဝတစ်ခုကိုလှမ်းပြီးသူတော်ကောင်းတို့မျက်စိဘက်ကကြည့်လျင်ဒုက္ခတွေအထွတ်တန်ထားတယ်လို့မပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်ဘဝဟူသမျှဒီဘဝမှာကောင်းတယ်လို့မြတ်စွာဘုရားမဟောပါဘူးနော်သို့တော်အလိုရှိတဲ့နဲ့အလိုရှိတဲ့အလိုရှိတဲ့စိတ်ထားနဲ့ပြုရင်လည်းအလိုရှိတတ်တယ်အလိုမရှိတဲ့စိတ်ထားနဲ့ပြုလည်းမရဘူးလားရပါတယ်ဒါကကိုကြိုက်တာရွေးချယ်ဖို့တော့လိုအပ်တယ်နော်ကဲနောက်ထုံးလေးတစ်ခုပေါ့ဒီဒေါသခြံရံပြီးတဲ့ကံတွေကိုထူထောင်မိတဲ့အတွက်မှားကွက်ကလေးတစ်ခုပေါ့မဲမင်းကြီးမှသူ့ဘာသာအကြောင်းပဲနော်တချိန်မှာဥစဉ်တော်မြတ်စွာဘုရားဇေတဝန်ကြောင့်တိုက်တော်အတွင်ဓမ္မဒနပလင်တက်ကနေပြီးတော့မြတ်စွာဘုရားတရားဟောနေဟောတော်မူပါတယ်ဟောတော်မူလိုက်တဲ့အချိန်ကမှတရားနာပရိသတ်ထဲမှာဘိက္ခုနီမလေးတစ်ပါးပါနေတယ်ဘုရားရှင်ကအင်္ဂါ၈ပါးနေပြည့်စုံတဲ့အနဲ့ဒရာနေပြည့်စုံနေတဲ့အလွန် အစဉ်အတန်မြင်မှတဲ့တန္တရာဝစီဒုက္ခမှာကျွတ်ထွံ့မြောက်စေနိုင်တဲ့စွမ်းအင်အပြည့်အဝရှိတဲ့တရားတွေကိုချက်တည်မင်္ဂလာရှိစွာဖြင့်ဟောကြားနေတော့တရားနာပရိသတ်ဖြစ်နေတဲ့ဘိက္ခုနီမလေးကစဉ်းစားတယ်ဒီလိုယောက်ျားမြတ်တို့ကငါတိတန္တရာခီကျင်းလေးစီအချိန်ခါမှာပါရမီများကုညီပြီးဖြစ်ခဲ့ဘူးလေသလားသူရဲ့ချင်းရင်အလုအကျွဲ့အင်းရှင်မဖြစ်ခဲ့ဘူးလေသလားဆိုပြီးတော့သူကဒီလိုစဉ်းစားတယ်စဉ်းစားလိုက်တဲ့အချိန်ခါမှာသူရဲ့ကံအားလျော့စွာပါရမီအားလျော့စွာပေါ့လေထိုချင်းခါမှာဇာတိတရဉာဏ်လေးတွေဖြစ်ပေါ်လာတယ်ဇာတိတရဉာဏ်ဆိုတာကတော့အတိတ်ဇာကြောင့်ဘဝတွေကိုတဘွားပြီးတဘွားလှမ်းသိနိုင်တဲ့ဉာဏ်လေးပေါ်လာတယ်အဲဒီလိုတဘွားပြီးတဘွားလှမ်းပြီးကြည့်လိုက်တဲ့အချိန်ခါမှာဘဝတစ်ခုမှာအင်းရှင်မဖြစ်ခဲ့ဘူးတဲ့ပါရမီကူညီဖြစ်ခဲ့ဘူးတဲ့ဆိုတာသိတော့ဝမ်းသာလိုက်တာသူကအဲဒီလိုဝမ်းသာမှုတွေဖြစ်နေတော့စိတ်ထဲမှာဘာပြဿနာတစ်ခုပေါ်လာတယ်ပြဿနာတစ်ခုကသူစဉ်းစားကလေးကအင်းရှင်မတို့မြည်ဒီမှာအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလိုလားတောင့်တတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကနဲတယ်အင်းရှင်ယောက်ျားတို့ရဲ့အကျိုးမဲ့ကိုလိုလားတောင့်တနေတဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ကသာများတယ်ကဲအဲ့ဒါဒကမကြီးတွေစာမပါရနော်အဲ့ဒါဟုတ်မဟုတ်ဒကမကြီးတွေတော့ဖြေကြပြီးတော့ဘယ်နဲ့တော့ဟုတ်သလားမဟုတ်ဘူးလားဟင်အဲ့ဒါဟုတ်မဟုတ်နှိုင်းချိန်နေအောင်ဘုန်းကြီးယောဂီဒကာကြီးတယောက်ပြောပြချက်ကလေးတော့ဘုန်းကြီးနည်းနည်းပြောချင်တယ်နော်ဒီဒကာကြီးကဒီထဲတော့မပါပါဘူးသူကအစိုးရအလုပ်ကနေထွက်ပြီးတော့နိုင်ငံသားတွေမှာသွားပြီးတော့နှစ်ပေါင်း20ဝန်းကျင်လောက်နေခဲ့ဘူးတယ်နိုင်ငံတော်တော်ခမ်းမြမ်းများနဲ့နေခဲ့ဘူးတယ်လို့ဆိုပါတယ်ဆောင်ရဘူးတဲ့အချိန်ကကြတော့သူကဘာဖြစ်လာတယ်။ဒီလောက်ဆိုရင်တော့တော်လောက်ပြီနဲ့သူရဲ့အဲ့ဒါအင်းရှင်မကအကြောင်းကြလိုက်တယ်။အင်းရှင်မကဘာပြန်သတင်းဖို့လဲ။နောက်တစ်နှစ်လောက်နေပါဦး။ကဲနောက်တစ်နှစ်နေပြီးပြန်ပြီ။ဒီလောက်ဆိုရင်တော့တော်လောက်ပြီနဲ့သူပါရဲ့လေပြန်ဖို့ရန်အကြောင်းကြလိုက်ပြန်တယ်။နောက်တစ်နှစ်လောက်နေပါဦး။အဲ့ဒီလိုနဲ့ပဲဗျာတပည့်တော့နောက်တစ်နှစ်နဲ့နေလိုက်ရတာနိုင်ငံညမှာနှစ်ပေါင်း20ကြာတယ်။ကိုယ်တပြီတော့ဖောင်းမှလာပြီတရားအထုတ်ပြီဗျာတဲ့တရားအထုတ်တဲ့အချိန်ကကျတော့သူကညကဒယ်ရီဖုန်းလာတယ်ဗျာတဲ့တပြီတော့ရည်တောင်ရည်ကျင်နေတယ်သူကမနေ့အစောကြီးဘုန်းကြီးစိုးစားနေတော့တက်လာတာတပြီတော့ရည်ကျင်လို့ဗျာတဲ့ဆရာတော်လျှောက်ချင်လို့တက်လာတာလေဘာဖြစ်လို့ဒီကကြီးရည်ကျင်တယ်လဲညကအင်းကအဖွားကြီးရှိကဖုန်းလာတယ်တဲ့တပြီတော့ကဝမ်းမနေတဲ့အပြင်ရည်တောင်ရည်ကျင်နေသေးတယ်ဘာဖြစ်လို့လဲသူနေလဲမကောင်းဘူးသူ့ကိုတယောက်တည်းပြစ်ထားတယ်ဆိုပြီးဖုန်းထဲမှာငိုနေတယ်ဗျာတဲ့တပည့်တော်နိုင်ငံသားတွေမှာနှစ်ပေါင်း20ဝန်းကျင်လောက်ကြာစဉ်ခါတုန်းကတော့နောက်တစ်နှစ်လောက်နေပါဦးနောက်တစ်နှစ်လောက်နေပါဦးသူကဒီလိုပြတယ်သူကြုံခံနေတာဟုတ်တယ်သူကြိုက်တာတွေကိုရအောင်ရှာဖွေပေးတဲ့အချိန်ခါမှာနောက်တစ်နှစ်လောက်နေပါဦးနောက်တစ်နှစ်လောက်နေပါဦးခုတပည့်တော်ကကိုကျုပ်ကိုစီးပွားအတွက်တရားလာအထုတ်တဲ့အချိန်ခါကျတော့မှသူ့ကိုတယောက်တည်းပြစ်ထားတယ်သူ့လက်ကျမ်းမရင်မကောင်းဘူးဆိုပြီးဖုန်းထဲမှာငိုနေတယ်ဗျာတဲ့တပည့်တော်ကမတနာတဲ့အပြင်ရီတောင်ရီချင်းသေးတယ်ဟောဘယ်နဲ့တော့ဒုံမကြီးတွေဟုတ်သလားမဟုတ်ဘူးလားဟင်အဲ့ဒါကြည့်ပေါ့ကိုစင်းဆိုလိုတာကအင်းရှင်မတည်တည်တို့ရဲ့အကျိုးစီးပွားကိုရွက်ဆောင်ပေးမယ်ဆိုရင်အင်းရှင်ယောက်ျားအပေါ်မှာကျေနပ်ကြတယ်ဟုတ်သလားမဟုတ်ဘူးလားဟမ်တို့ရဲ့အကျိုးစီးပွားကိုရွက်ဆောင်မပေးနိုင်ဘူးဆိုလို့ရှိရင်အင်းရှင်ယောက်ျားအပေါ်မှာမကျေနပ်တော့ဘူးတဲ့ဟုတ်တယ်မလားအဲ့ဒါအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလိုလားတောင့်တတဲ့စိတ်ထားလားလိုလားတောင့်မတောင့်တတဲ့စိတ်ထားလားဒါစဉ်းစားကြနော်ဒီဘိက္ခုနီမလေးကတော့အဲ့ဒါစဉ်းစားတယ်အင်းရှင်ယောက်ျားတွေအပေါ်၌လိုလားတောင့်တတဲ့စိတ်ထားရှိတဲ့အင်းရှင်ယောက်ျားတွေရဲ့အကျိုးစီးပွားကိုလိုလားတောင့်တတဲ့စိတ်ထားရှိတဲ့အမျိုးသမီးဆိုတာအင်းရှင်မဆိုတာနဲ့ပါလေအင်းရှင်ယောက်ျားတို့ရဲ့အကျိုးစီးပွားကိုလိုလားတောင့်တတဲ့ဣဇာတရားဓာတ်မရှိတဲ့အင်းရှင်မကပုံများတယ်ဒီလိုသူကစဉ်းစားတယ်စဉ်းစားပြီးတော့သူကဘာဆက်စဉ်းစားလဲငါဒီအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလိုလားတောင့်တတဲ့ဣဇာတရားဓာတ်ရှိတဲ့ပုဂ္ဂိုလ်လားအင်းရှင်ယောက်ျားရဲ့အကျိုးစီးပွားကိုလိုလားတောင့်တတဲ့ဣဇာတရားဓာတ်မရှိတဲ့ပုဂ္ဂိုလ်လေလားဆိုပြီးတော့သူကပြန်စဉ်းစားတယ်။အဲဒီလိုစဉ်းစားရင်မတက်ကမေမင်းကြီးဘကတရားနာနေရင်လည်းချုံပဲချပြီးငိုပါလေရော။ငိုလိုက်တဲ့အချိန်ကကြတော့မှပိဋကကရုပ်ရုပ်ဖြစ်လာတော့မြတ်စွာဘုရားကအဲ့ဒီမှာရှေ့ဖြစ်အောင်အောက်မေ့ပဲဆိုတဲ့အတိတ်ဝတ္ထုဇာတ်ကြောင်းပြန်ပြောင်းပြီးဟောရတယ်ဆန္ဒစင်မင်းဝတ္ထုပဲနော်။အဲ့တော့ဆန္ဒစင်မင်းဘုရားမှာဆန္ဒစင်မင်းတို့ကသူတို့ကောင်းကင်ပြန်နိုင်တဲ့ဆင်းတွေဖြစ်ကြပါတယ်နော်။စင်မောင်ရှင်တော်ညောင်ချံရံပြီးတော့တော့ထဲမှာလှည့်လည်နေတယ်။တော်လည်းအကြောင်းအလျောက်ဆိုဆန္ဒစင်မင်းမှာဇူလတုပါဒမဟာတုပါဒဆိုပြီးမိဖုရားနှစ်ဦးရှိနေတယ်။မိဖုရားနှစ်ဦးရှိတဲ့အချိန်ခါကျတော့ဒီဇူလတုပါဒနဲ့မဟာတုပါဒတို့ချံရံပြီးတော့ဆန္ဒစင်မင်းကိုတနေ့တောက်ကစားကြတယ်။ဘာဖြစ်လို့လဲဆိုတော့ရှင်တကောင်ကနေပြီးတော့ဆန္ဒစင်မင်းကိုလာပြီးတန်တော်ဦးတင်တယ်။အင်းငင်းတော်ကြီးမှအင်းငင်းမန်းကြီးပွင့်နေပြီဆိုတဲ့သတင်းလာပို့တယ်။ ဖွင့်လိုက်တဲ့အချိန်ကကြတော့ဆန္ဒစင်မင်းဥဆောင်နေတဲ့စင်းလေးကအင်းင်းတော်မှာတော့ပြီးတော့ကစားမယ်ဆိုပြီးတော့တော့ကစားဖို့ရန်သွားကြတယ်။အင်းင်းပင်တော်ကြီးနဲ့လည်းရောက်ကိုပြောကြမြူကြတဲ့အတွက်ဆန္ဒစင်မင်းကမလုပ်တည်းလေ။မိမိရဲ့ခန္ဓာကိုယ်နဲ့အင်းင်းမင်းကြီးတွေကိုဝင်ဝင်ပြီးတော့တိုက်တယ်ပုတ်တယ်။အဲဒီအချိန်ကမှလင်းညာလေးအောက်ပေါ်လေးသုလသုဘတာနဲ့မဟာသုဘတာတို့ကလည်းခါးစားနေကြတာဖြစ်တော့လေအောက်မှာရှိနေတဲ့ဇူလသုဘတာကိုဘောတို့ဘာတွေကကြတယ်လဲအဲမဟာသုဘတာကိုဘောကိုဝတ်မုံလေးတွေအင်းချင်းပန်းဝတ်မုံလေးတွေကသွားကြတယ်လေအထက်မှာရှိနေတဲ့ဇူလသုဘတာရဲ့ကိုဘောကြတော့ဘာတွေကြတယ်လဲခါကျင်တို့တို့သက်ကိုင်းကြောက်တို့သိရွှေချောက်တို့ကြတယ်အဲ့ဒါကိုမမင်းကြီးမှာသုဘတာကမကျင်တတ်ဘူးဟောတော့နည်းနည်းလေးပဲနော်သိစေရမယ်ဆိုတဲ့ရန်ညိုးတစ်ခုဖွင့်ထားတယ်နောက်တစ်ခုတစ်ခါဆရာအိမ်မှာအိုင်းနဲ့မှာပေါ့လေနော်ရေကစားကြပြန်တယ်ရေကစားတဲ့အချိန်ကမှဆင်းကြီးတကောင်ကတတ်တော်တရအမိရနေတဲ့ဘရုံမကြပန်းကြီးတပွင့်လာပြီးဆက်တာပြန်တယ်ဆက်တာလိုက်တဲ့အချိန်ကမှလဲဆရာဆင်းမင်းကထိုကြပန်းကြီးကိုယူပြီးတော့မဟာသုဘတာရဲ့ကိုဘောမှာဝုံမုံလေးတွေထွေးပြီးတော့မဟာသုဘတာပဲဒီကြပန်းကြီးလှမ်းပေးလိုက်တယ်အဲ့ဒီအပြုတ်အမုံကိုလဲဇူလသုဘတာကနည်းနည်းမှမကျင်တတ်ဘူးအဲ့ဒီမကျင်တတ်ချက်ကလေးခြံရံပြီးတော့မလုပ်တည်းလေထွန်းချင်းခါမှာပြည့်စုံကဗုဒ္ဓ900ကိုသူတို့ကဆန္ဒဆင်မင်းဥဆောင်နေတဲ့ဆင်းကြီးကဆွမ်းဝဖြစ်ပြည့်စုံလုံကျော်ခင်ရနေတဲ့အချိန်ဖြစ်ပါတယ်ပြီးတော့တော်တဲ့မှာတရားသဖြင့်ရှားဝင်ရရှိတဲ့တင်းသီးဝလာအစရှိတဲ့လူဘဝတို့ပြည့်စုံစုတွေဖြင့်ဆန္ဒဆင်မင်းဥဆောင်နေတဲ့ဆင်းကြီးကပြည့်စုံကဗုဒ္ဓ900ကိုနှိမ့်စဉ်ဆွမ်းဝဖြစ်တည်ပြီးတော့ပြည့်စုံလုံကျွေးနေတဲ့အချိန်မမင်းကြီးပါသုဘတာကလည်းမလုပ်တည်းသူရလာတဲ့ကောင်းတို့ရရတတိလေးတွေကိုရှင်ပိစိကဗုဒ္ဓအားလှူဒန်းပြီးတော့သူကဆူတောင်းပန်းထွားပြန်နေဖဲလို့လဲအဲ့ဒီဆူတောင်းကံပဲပေါ့နော်ဒကာကြီးတွေဒကာမကြီးတွေလည်းဆူတောင်းတာနည်းနည်းတော့တတိထပြီးတောင်းဖို့တော့လိုအပ်လိမ့်မယ်ထင်တယ်သူကဘယ်လိုဆူတောင်းတယ်လဲလို့မေးတော့ဒီအစဉ်ဘဝမှာဆုတည်တဲ့အချိန်ခါမှာမန္တရေတိုင်းမှာမန္တရေမင်းရဲ့သမီးယရနာဖြစ်ရပါလို့ဤဒီဆူတောင်းတယ်ဘာဖြစ်လို့ဒီမန္တရေတိုင်းကိုဆူတောင်းရတယ်လို့မေးရင်တော့မတ်တဲ့တိုင်းကမိမချောမိမလာတွေကသိပ်ပေါ်လုံးနဲ့အတွက်မတ်တဲ့တိုင်းရဲ့မင်းသားမင်းသမီးဖြစ်ဖို့ရန်သူဆူတောင်းတယ်လို့ယူဆရပါတယ်။ဒါတော့မတ်တဲ့တိုင်းမှာမင်းသမီးဖြစ်ဖို့ဆူတောင်းတယ်ဆိုတော့မင်းသမီးလို့အတိမှားနေတဲ့သဘောကအဝိဇ္ဇာ။ထိုမင်းသမီးဘဝကိုလှမ်းပြီးတွေ့တာတတ်မယ်နေတဲ့သဘောကတဏှာ။စိတ်ကမြည်ဆွဲတဲ့သဘောကဥပါဒံ။ဒီအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့မြစ်ရှိကဗုဒ္ဓဘုရားရှင်တို့အသည်သည်ဆွမ်းလှူဒန်းခြင်းဆိုတဲ့ကုသိုလ်သင်္ခါရအုပ်စုကိုပြည့်စုံပြုထောင်လိုက်တယ်။အဲ့ဒီသင်္ခါရတရားတွေကချုပ်ပြတ်သွားတဲ့အချိန်ကမှနောက်တစ်ချိန်သူမျောလင်းတောက်တာနေတဲ့မတ်တဲ့မင်းသမီးဖြစ်ဖို့ရာစွန့်ရင်ကာမတ္တိကိုယုံနာအစင်မှမြှုပ်နှံပြီးမှချုပ်ပြတ်သွားတယ်အဲ့ဒီကာမတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံငါးခုစုံသွားပြီဒါပြင်းနဲ့ဆူတောင်းကံကဒီလောက်နဲ့ရက်လိုက်ရင်တော့တိတ်မဆိုးလာပါဘူးဒါပြင်းနဲ့ဆူတောင်းကံကဒီထိမရဘူးနော်ရှင်းတစင်းတက်ပြီဘာသူဆူတောင်းလဲအချင်းတန်အရွယ်ရောက်တဲ့အချိန်ခါမှာဗာရဏီမင်းရဲ့မိဖုရားဖြစ်ရပါလို့ဤဆိုဆုတောင်းရတယ်။ဟောဗာရဏီမင်းရဲ့မိဖုရားအဖြစ်ဆုတောင်းလိုက်တော့မိဖုရားလိုအတိမှနေတဲ့သဘောကအဝိဇ္ဇာ။ထိုမိဖုရားဘဝကိုလှမ်းပြီးတွေ့တာတတ်မဲ့တဲ့သဘောလေးကတဏှာ။စိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံ။ထိုအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့ခုနကတည်တည်လှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာသင်္ခါရတရားတွေပြည့်စုံပြည့်ထောင်နေ။ထိုသင်္ခါရတရားတွေကချုပ်ပြဲသွားတဲ့အချိန်ခါမှာယုံနာအစင်မှမြုပ်နှံထားခဲ့တဲ့ဇွန့်အင်ကမ္မတတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံ၅ခုစုံသွားပြီနောက်တစ်ခုသူကဘာဆက်ဆူတောင်းညာလဲနော်ဘာရဏီမင်းရဲ့မိဖုရားဖြစ်တဲ့အချိန်ခါမှာဘာရဏီမင်းကိုမိမိရဲ့အလိုအကျိုက်သို့လိုက်ပါနှိုင်အောင်ဆွဲဆောင်နှိုင်တဲ့အမျိုးသမီးဖြစ်ရပါလို့ဤဟောသူတို့စီတိဆုတောင်းညာလဲကဲဒကာကြီးတွေကဒကမကြီးစကားကိုနားထောင်သိချင်းနေဆိုရင်ဒကမကြီးတွေဖတ်ဆုတောင်းရမယ်အဲ့ဒါနှီးကောင်းမယ်ကြရင်လည်းတောင်းပြီးတော့ဟုတ်တယ်မဟုတ်လားသူကအဲ့ဒီဗာရဏီမင်းကိုသူ့ရဲ့အလိုအကျိုက်သို့ဆွဲဆောင်နိုင်တဲ့အမျိုးသမီးမိဖုရားဖြစ်ရပါလို့ဤလို့သူကဆုတောင်းတယ်အဲ့ဒီမှာလဲအဝိဇ္ဇာတဏဥပါဒံသင်္ခါရကံသဘောပေါက်လောက်ပြီနော်မိမိရဲ့အလိုအကျိုက်ကိုလိုက်ပါစေနိုင်တဲ့စွမ်းအားရှိတဲ့အမျိုးသမီးလို့အတိမှားနေတဲ့သဘောကအဝိဇ္ဇာအဲ့ဒီအမျိုးသမီးဘဝကိုလှမ်းပြီးတွေ့တာတတ်မဲ့တဲ့သဘောလေးကတဏစိတ်ကပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏဥပါဒံသုံးခုခြံရံပြီးတော့ပြည့်စုံကဗုဒ္ဓဘုရားရှင်တို့အတိတိစွာလှူဒန်းခြင်းဆိုတဲ့သင်္ခါရကုသိုလ်စေတနာတွေကိုပြည့်စုံပြည့်ထောင်တယ်။ထိုသင်္ခါရတရားတွေကချုပ်ပြတ်သွားတဲ့အချိန်ခါမှာနောက်တစ်ချိန်သူမျောလင့်တောင့်တနေတဲ့ဗာရဏီမင်းကိုမိမိရဲ့အလိုအကျင့်သို့လိုက်ပါဇင်နိုင်တဲ့စွမ်းအားရှိတဲ့အမျိုးသမီးဘဝကိုဖြစ်ပေါ်ဇင်နိုင်တဲ့စွမ်းရင်ကမ္မတ္တိကိုယုံနာအစင်မှမြှုပ်နှံပြီးမှချုပ်ပြတ်သွားတယ်။အဲဒီယုံကမ္မတ္တိလေးကကံပေါင်းလိုက်တော့ အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်းတရားဘယ်နှခုဖြစ်သွားလဲအဲဒါအဲ့ဒါလောက်နဲ့ရရင်လည်းပြီးပါလေမရက်သေးဘူးမင်းမင်းကြီးမှလားနော်ဘာဆက်ပြီးဆုတောင်းပြန်လဲမုတ်ဆိုးတရားကိုစေခိုင်းပြီးတော့ဒီစတဲ့အစဉ်မင်းကိုအသေးသက်နှံ့ရပါလို့ဤဟောဆုတောင်းပြန်တယ်ဒေါသမချမ်းရမ်းထားဘူးလားချမ်းရမ်းအသေးသက်ပြီးတဲ့အချိန်ကမှစတဲ့အစဉ်မင်းရဲ့စင်းစွဲနှစ်ခုကိုလည်းယူဆောင်ပြီးတော့နားမှာပန်းစင်နှံ့ရပါလို့ဤသူကဒီစုတောင်းဆန္ဒစင်မင်းအပေါ်မှာမကျေနပ်ချက်တွေကချံရံမထားဘူးလားချံရံထားတယ်ဆန္ဒစင်မင်းကိုတတ်နိုင်တဲ့ဘဝကိုတွေ့တာမင်မောတဲ့စိတ်ထားမရှိဘူးလားရှိတယ်ဆန္ဒစင်မင်းကိုတတ်နိုင်တဲ့မုတ်ဆိုးတရားကိုစေခိုင်းပြီးတော့တတ်စေနိုင်တဲ့ဘဝကိုလှမ်းပြီးတွေ့တာမင်မောတဲ့စိတ်ကောမရှိဘူးလားရှိနေတယ်အဲဒီတော့ဆန္ဒစင်မင်းကိုအသေးသက်နိုင်တဲ့မုတ်ဆိုးတရားကိုစေခိုင်းနိုင်တဲ့အမျိုးသမီးလိုအတိမှားနေတဲ့သဘောကအဝိဇ္ဇာထိုဘဝကိုတွေ့တတ်တတ်မဲ့တဲ့သဘောကတဏှာစိတ်ကပြီးဆွဲနေတဲ့သဘောလေးကဥပါဒံဒီဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့အရှင်ပြည့်စိတ်ကဗုဒ္ဓဘုရားရှင်တို့အားသင်္သီးစွာလှူဒန်းခြင်းဆိုတဲ့ကုသိုလ်စေတနာတွေကိုပြုစုပြုထောင်နေထိုသင်္ခါရတရားတွေချုပ်ပြဲသွားတဲ့အခါယုံနာစင်မှာမြုပ်နှံထားခဲ့တဲ့စွန့်ရင်ကမ္မတတ္တိလေးကကံပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်းတရားငါးကိုစုံမသွားဘူးလားစုံသွားတယ်ဒါပေမဲ့သူရဲ့ပြည့်စုံပြည့်ထောင်လိုက်တဲ့ကံမှာဒေါသတတ်တည်းလည်းခြံရံမထားဘူးလားသိမ့်များနေတယ်လောဘတတ်တည်းလည်းခြံရံမထားဘူးလားခြံရံမှုတွေသိအကောင်နေတယ်အကောင်တော့အဲ့ဒီတောင်းတဲ့စုရိယာတောင်းတဲ့အတန်ပြင့်ထိုင်ပါသလားလို့ဒကာကြီးတွေတောင်းကြီးဘက်ကတော့မေ့ကျင်မေ့မယ်နော်ဘယ်လိုသဘောပေါက်ကြလဲပြင့်နှိမ်တဲ့သဘောရှိတယ်ဘာကြောင့်လဲသူကအလှကပုဂ္ဂိုလ်နဲ့အလှပေးတဲ့ပုဂ္ဂိုလ်နှစ်ဦးရှိတဲ့အ낵ကအလှပေးတဲ့ပုဂ္ဂိုလ်မှာရှိတဲ့ရှိတတ်တဲ့အင်္ဂါရတဲ့စုံကြီးကမယ်အလူကံပုဂ္ဂိုလ်ဘက်မှာလည်းရှိတဲ့ရှိတတ်တဲ့အင်္ဂါရတ္တိစုံကြီးခဲ့မယ်ဆိုရင်ဒီကံဒီတောင်းတဲ့စုပြည့်တတ်တဲ့သဘောရှိတယ်။ဒီအပိုင်းလေးနဲ့ပတ်သက်ပြီးဟောဒက္ခိဏဝိဘင်္ဂအတုတ္တမှာဘုရားဘယ်လိုဟောတာလဲ။ယောသီလဝါသီလဝန္တေတုတရာတိဒါနဓမေနာလတံသုဘတ္တနာစေတောအဘိဓတဟံကမ္မဖလံဩလရံတံဝေဒနာမဟာဖလံတိပြုမိ။ယောသီလဝါအကျင့်သီလရှိတဲ့အလှပေးတဲ့ပုဂ္ဂိုလ်သည်သမေနာလတ္တံတရားတော်နိလံဖြင့်ရှာဖွေသဖြင့်ရရှိအပ်တဲ့လူဘဝတို့ပစ္စည်းစုကိုသုပတနာစိတ်တော်အလွန်ကြည်လင်သောစိတ်ထားရှိသည်ဖြစ်ပေကာမဖလံဩလရံပြန်ပြောကြည့်ခြင်းမြင့်မြတ်လှစွာသောကာမဖလံကံကံရဲ့ကျွတ်တရားကိုအမိတတဟံအဘိတတဟံတော်အလွန်ယုံကြည်သည်ဖြစ်ပေသီလဝန္တေတို့သီလရှိတဲ့အလူကပုဂ္ဂိုလ်တို့၌ဒါနလူဒါနကိုတရားတိပေးလူ၏ဒန္တနာထုခဲ့သောအလှူဒါနာမျိုးသည်ဝေစင်စေဧကံအမှန်အဖြစ်ဒန္တနာထုခဲ့သောအလှူဒါနာမျိုးကိုဝေစင်စေဧကံအမှန်အဖြစ်မဟာဗလန္တိတိကြီးကျယ်ဖွံ့ဖြိုးများများသောအကျိုးရှိဟူ၍အဟံငါဖျားသည်ပြုမိဟောတော်မူ၏အလှူပေးတဲ့ပုဂ္ဂိုလ်ဘက်မှာအင်္ဂါရ၅ချက်နံပါတ်၁သီလရှိခြင်းနံပါတ်၂လူဘဝတို့ကတရားတော်နိလဖြင့်ရှာဖွေရရှိအပ်တဲ့လူဘဝတို့ပစ္စည်းစုဖြစ်ခြင်းနံပါတ်ပဲလူနဲ့အချင်းကမစိတ်ကြည်လင်းမှုရှိခြင်းနံပါတ်၄ပြန်ပြောကြည့်ခြင်းမြင့်မြတ်လှတဲ့ကံကံရဲ့အကျိုးကိုတတ်သိနားလည်နေတဲ့ကာမတက္ကရာတမ္မာတိတိညာပြဋ္ဌာန်းတဲ့ယုံကြည်ချက်တရားတရားရှိခြင်းဆိုပြီးအင်္ဂါဖနည်းချက်လည်း၄ချက်အလုကံပုဂ္ဂိုလ်ပဲကြည့်လိုက်တော့သီလရှိခြင်းဆိုတဲ့အင်္ဂါ၁ချက်ပေါင်းလိုက်တော့အင်္ဂါဖနည်းချက်လည်း၅ချက်အဲ့ဒီအင်္ဂါ၅ချက်စုံညီနေခဲ့ရင်ဒီလိုဒါနမျိုးကိုကြည့်ခြင်းဖွံ့ဖြိုးမြတ်မြတ်တဲ့အကျိုးရှိတဲ့ဒါနလို့ငါပြဟောတယ်ဆိုပြီးမြတ်စွာဘုရားကဒီလိုဟောထားတယ်အဲ့ဒီဒေသနာတော်နဲ့အညီပဲခုဒီသတ္တဇင်မင်းဥဆောင်နေတဲ့ရှင်တွေကိုကြည့်လိုက်လို့ရှိရင်တို့ကငါးပါးသီလမြဲတဲ့တို့ကောင်းနေဖြစ်ကြပါလေ။သီလရှိတဲ့ပုဂ္ဂိုလ်လားသီလမရှိတဲ့ပုဂ္ဂိုလ်လားလို့မေးရင်သီလရှိနေကြတယ်။နောက်တစ်ခုဒီသီဝလအစရှိတဲ့လူဘဝတို့ပစ္စည်းစုတွေကိုလှမ်းကြည့်လိုက်တော့တရားတော်နိလန်ဖြင့်ရှာဖွေရရှိတဲ့လူဘဝတို့ပစ္စည်းစုတွေဖြစ်တယ်။ကြည်လင်တဲ့စိတ်စေတနာရှိလို့ဒီလိုရပောင်းများစွာလာပောင်းများစွာနှိပ်ပောင်းများစွာပြည့်စုံလုံကျွေးနေခြင်းမဖြစ်တဲ့ကြည်လင်တဲ့စိတ်စေတနာမရှိရင်ဒီလိုပြည့်စုံလုံကျွေးနိုင်ပါမလား။မလုံကျွေးနိုင်ဘူး။နောက်ကံကံရဲ့အကျိုးကိုတတ်သိနားလည်နေတဲ့ကမ္မတက္ကရာသမ္မာတိညာပြဋ္ဌာန်းလို့သာဒီဆုတောင်းကံကိုဆုတောင်းတာအကယ်၍ဒီကံကံရဲ့အကျိုးကိုတတ်သိနားလည်နေတဲ့ကမ္မတက္ကရာသမ္မာတိညာပြဋ္ဌာန်းနေတဲ့ယုံကြည်ချက်တရားတရားမရှိခင်ဒီဆုတောင်းမျိုးသူဆုတောင်းပါမလားမဆုတောင်းဘူးသူကအလှကပုဂ္ဂိုလ်အလှမေးတဲ့ပုဂ္ဂိုလ်ပဲမှာပြည့်စုံမယ်အင်္ဂါရတ္တိမပြည့်စုံဘူးလားပြည့်စုံနေတယ်အလှကပုဂ္ဂိုလ်ကြည့်လိုက်တော့လည်းသီလရှိတဲ့ပုဂ္ဂိုလ်ဖြစ်နေပြန်တယ်အရှင်ပိစိတ်ကဗုဒ္ဓဘုရားရှင်နေဒီတော့အင်္ဂါ၅ရက်ကအလုံးစုံညီမနေဘူးလားစုံညီနေတယ်စုံညီနေတဲ့အတွက်မြတ်စွာဘုရားကဒီလိုဒါနမျိုးကိုပဲလို့ဟောလဲအိဇတိဘေခဝေသီလဝတ္တောစိတောပဏိတိဝိသုဒ္ဓတဘေခွေချေတယံတို့သီလဝတ္တောသီလရှိတဲ့ပုဂ္ဂိုလ်ဤစိတောပဏိတိစေရတောင်းတာကျဟူသမျှသည် ဝိတောတတသီလစင်ကြနေသည့်အတွက်ကြောင့်ဣဇတိမချိုဧကံပြည့်စုံတတ်ပေ၏သီလရှိနေတဲ့ပုဂ္ဂိုလ်ကသီလတွေစင်ကြနေတဲ့အတွက်ကြောင့်စိတ်ရဲ့တောင့်တကျဟူသမျှဒီမချိုဧကံပြည့်စုံတတ်ပါれလို့ဒီလိုမြတ်စွာဘုရားဟောထားပါတယ်နော်အဲ့ဒီလိုမြတ်စွာဘုရားဟောတာတော့အခုဒီမမင်းကြီးမှသူ့ဘာသာရဲ့စုတောင်းကကြည့်လိုက်ရင်တော့မချွတ်အင်းကမပြည့်စုံဘူးလားပြည့်စုံနိုင်တဲ့သဘောရှိနေပြီသူ့စုတောင်းတဲ့အတိုင်းပဲမာရဏမင်းရဲ့သမီးယရနာလည်းဖြစ်တယ်အချိန်တန်အရွယ်ရောက်တော့ဗာရဏမင်းကလည်းမိဖုရားအဖြစ်နဲ့သိမ့်ပိုက်တယ်မိဖုရားဖြစ်သွားတဲ့အချိန်ခါမှလည်းဗာရဏမင်းရဲ့အလိုအကျိုက်ကိုဗာရဏမင်းကိုမိမိရဲ့အလိုအကျိုက်သို့လိုက်ပါနိုင်အောင်ဆွဲဆောင်နိုင်တဲ့မိဖုရားတူလည်းဖြစ်လာတယ်ဒါလောက်နဲ့ဂျင်းနဲ့သွင်းရင်တော့မကောင်းဘူးလားဟင်သိမ့်ကောင်းတယ်နော်သို့တော့သူကကျင်းတတ်နိုင်လားမကျင်းတတ်နိုင်ဘာဖြစ်လို့မကျင်းတတ်တယ်လဲဒေါသရီခြံရံပြီးတော့သူကစတဲ့ဆင်းမင်းအပေါ်မှာမကျင်းတတ်ချက်တွေဒီပုံကြီးထမ်းပြီးတော့ကံဒီကိုထူထောင်ခဲ့တဲ့အတွက်ဒီမကျင်းတတ်ချက်တွေခြံရံပြီးကံကိုထူထောင်ခဲ့မိတဲ့အတွက်ကြောင့်သူ့စိတ်ဓာတ်ကိုဒီလောက်နဲ့ရပ်တန့်နေပါဆိုရင်သူရက်လို့ရလားမရဘူးသိကြဖို့ကောင်းတယ်နော်သူလည်းမိဖုရားဖြစ်နေပြီးအလားဆုံးလည်းဖြစ်နေပြီးရှင်မင်းကိုလည်းမိမိရဲ့အလိုအကျိုက်သို့လိုက်ပါအောင်ဆွဲဆောင်နိုင်တဲ့သူလည်းဖြစ်နေပြီးမင်းစည်းစိမ်နန်းစည်းစိမ်လည်းခံစားနေရပြီဖြစ်တဲ့အတွက်ကျင်းတ်ဖို့တော့မကောင်းဘူးလားကောင်းတယ်ဒါပေမဲ့ကျင်းတ်နိုင်သလားမကျင်းတ်နိုင်ဘူးနော်မကျင်းတ်နိုင်တဲ့အတွက်ဘာဖြစ်လဲရှင်မင်းကိုစီခိုင်းပြီးတော့သဒ္ဒံရှင်မင်းကိုတတ်နိုင်တဲ့မဟုတ်ဆိုးတယောက်ကိုစီခိုင်းလိုက်ရှင်မင်းရဲ့အကူကြီးနဲ့နော်သဒ္ဒံရှင်မင်းကိုတတ်ဖို့ရန်စီခိုင်းလိုက်တဲ့မဟုတ်ဆိုးကလည်းခိုင်းစေတဲ့အတိုင်းပဲသဒ္ဒံရှင်မင်းကိုတော့ပြီးတတ်တယ်အစွဲတွေဖြတ်ပြီးတော့ယူလာတယ်ဒါပေမဲ့တက်လိုက်တဲ့အချိန်ခါမှာသရဏစင်မင်းကအကျိုးကြောင့်မိတ်လိုက်တဲ့အချိန်ခါကျတော့ဒီဆွဲတော်နှစ်ခုကိုသရဏစင်မင်းကိုရတိုင်းဖြတ်ပြီးတော့ပေးလိုက်ပါတယ်နော်မေမင်းကြီးမှသူ့ဘာသာကိုပေးလိုက်ပါဆိုပြီးတော့လည်းကြကြနနာပြောဆိုပြီးမှားလိုက်ပါတယ်သုံးတို့ထုံမိုးဆိုးကနော်အဲသရဏစင်မင်းရဲ့အဆွဲတွေယူပြီးတော့မိုးဆိုးကလည်းပြန်လာပြီးမေမင်းကြီးမှသူ့ဘာသာကလည်းလီဆွဲတော်ကိုမြင်ရပြီးဆွဲတော်တွေကြည့်လိုက်တော့ရောင်ကြီးတော်၆သွဲကွန်ပျူတာဆန်းပဲပြီးတော့တက်လိုက်လိုက်တောက်ပါနေတယ်တောက်ပါနေတဲ့အချိန်ခါကျတော့မှအဲ့ဒီမှာသရဏစင်မင်းရဲ့ဂုံတော်ကျေးဇူးတော်တွေကိုအဲ့ဒီခါကျမှပြန်ပြီးတော့အမှတ်ရပြန်တယ်။အမှတ်ရတော့မင်းမင်းကြီးမှဘာဖြစ်တယ်လဲ။ထိုးချင်းခါမှဝမ်းနဲ့ကြေကွက်ပြီးတော့နှလုံးကွက်ပြီးတော့အဲ့ဒီမှာဒေဝဝင်သွားပြန်ပြီ။ကောင်းသလား
။မကောင်
း။ဘာဖြစ်လို့ဒီလိုဖြစ်ရတဲ့လဲ။အချိန်ခါအကြောင်းရင်းကြည့်လိုက်တော့ဗာလဲ။ဆူတောင်းမှားခဲ့တယ်နော်။တနည်းအားဖြင့်ခြံရံထားတဲ့အဝိဇ္ဇာတဏဥပါဒဏ်ဤဒေါသဒီကပုံမှန်မှန်တဲ့အတွက်အကျိုးပေးတဲ့အချိန်ခါမှပုံမှန်သေးလား။ပုံမှန်မှမဟုတ်တော့အဝိဇ္ဇာတနာဥပါဒံသင်္ခါရကံကိုရှားဖွေတဲ့အပိုက်မှာဒီလိုဇာကြောင်းလေးတွေကိုနားလည်ထိုင်ရင်ရှားဖွေနိုင်တဲ့အတွက်ဘုန်းကြီးဒီဇာကြောင်းလေးတွေကိုပြောပြနေခြင်းဖြစ်ပါတယ်နော်။သို့သောအဝိဇ္ဇာတနာဥပါဒံကိုသင်္ခါရကံကိုမိမိတို့ရဲ့ယုံနာတဏ္ဍအစင်မှာပြန်ပြီးရှားဖွေတဲ့အပိုက်ကြတော့ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအဖြစ်ရှားဖွေရမလဲ။အဲ့ဒီအပိုက်ကိုတော့နှစ်ဖန်ညကြမှာဆက်လက်ပြီးနားကြကြစို့နော်။ကဲဒီနေ့ညတော့ဒီလောက်နဲ့တရားသိမ့်ကြစို့။ကဲသရကအပေါင်းတို့ယုံနာဓမ္မသင်္ခါရတရားတို့ရဲ့အကြောင်းတရားတွေကိုဟုတ်တယ်မှသာသိအောင်ကြည်ကြံကျွတ်ကိုပေါင်းများအထောက်နိုင်ကြပါစေကုန်သတည်း။ဒီနေ့ညတော့ပြည့်စည်အမေရိကအညံပိုင်းကိုစဟောမယ်ညဖြစ်ပါတယ်နော်။မြင့်စွာအမေရိကညံမကုမိနမရူပပရိသေတအညံပိုင်းလေးမှာယုံနာသိသိပုံကိုအကျဉ်းချုပ်ပြီးပြောခဲ့ပါတယ်။အဲဒီအပိုင်းမှာအချိန်မရတဲ့အတွက်အကျဉ်းချုပ်ပြီးပြောခဲ့တာဖြစ်လေတော့ဒီညဘုဒ္ဓတအဖြစ်ဒီယုံနာသိသိတဲ့အပိုင်းလေးမှာယောဂီပုဂ္ဂိုလ်တွေတော်ခမ်းများမှာခမ်းများများမှာဖြစ်တတ်တဲ့ပြဿနာလေးတွေဘုန်းကြီးတင်ပြဖို့ရည်ရွယ်ထားပါတယ်။နံပါတ်၁ကတော့ရုပ်သိသိတဲ့အပိုင်းမှာဘုရားရှင်ကဓကမထအကျဉ်းနီးဓကမထအကျဉ်းနီးဆိုနှစ်နည်းနဲ့ဟောထားပါတယ်အဲဒီလိုဟောထားလိုက်တဲ့အပိုင်းမှာဓာတိလေးပါခန္ဓာကိုယ်မမြအောင်ဆိုင်လိုက်ရင်ဘောဘုံစနစ်ကတော့နော်အာနာပါနနဲ့စပြီးတမာတိထူထောင်ပြီးတော့သရုဒ္ဓဇန်တမာတိဆိုင်အောင်တမာတိကိုထူထောင်ရတယ်ထူထောင်ပြီးတဲ့အချိန်ခါမှာသရုဒ္ဓဇန်တမာတိမှာထားတဲ့အခါဓာတိလေးပါကိုစတင်ရှုရတယ်အဲ့ဒီလိုဓာတိလေးပါးကိုစတင်ရှုတဲ့အပိုင်းမှာမိခိုးရောင်းတွေ့မယ်အဖြူရောင်းတွေ့မယ်ဒီအဖြူမှလည်းဓာတိလေးပါးဆက်ပြီးမြင်အောင်ရှုဖို့ညကပြောခဲ့ပါတယ်အဲ့ဒီကနေဖန်တုံးမှန်တုံးရေခဲတုံးလိုကြည်လာတဲ့အကြည်ပင်တွေ့ပြီဆိုလို့ရှိရင်လည်းဒီအကြည်မှဆက်ပြီးဓာတိလေးပါးဆက်ဖို့ညကပြောခဲ့အဲ့ဒီအပိုင်းမှာယောဂီတရောခမ်းများများကဘယ်လိုဖြစ်တတ်တယ်ဆိုတော့အာနာပါနနဲ့ပဲဖြစ်စေသို့မဟုတ် မိမိတို့တိုက်နှစ်တဲ့ရလမ်းနဲ့ပဲဖြစ်စေရှုလိုက်တဲ့အချိန်ခါမှာမူလကဓာတိလေးပါးကိုစနစ်တကျပြီးတယ်ပြီးရှုတာတာမဟုတ်ခြင်းကြောင့်ကံအားလျော်စွာပါရမီအားလျော်စွာကလအမှုန်လေးတွေသွားတွေ့တတ်ပါတယ်တွေ့လိုက်တဲ့အချိန်ခါမှာတို့ယောဂီပုဂ္ဂိုလ်တွေမလုပ်ကြသလဲဒီကလအမှုန်လေးတွေကပေါ်လိုက်ပြောက်လိုက်ပေါ်လိုက်ပြောက်လိုက်ဖြစ်နေတော့အဲ့ဒီလိုကလအမှုန်အတိုင်းပေါ်လာပြောက်တာကိုကြည့်ပြီးဖြစ်ပြရှုတယ်သို့မဟုတ်အနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်းတင်းပြီးတော့ရှုတယ်ရှုလိုက်တော့ကလအမှုန်သည်သူကပညာနယ်မှာအသေးဆုံးအတုံးအခက်အဖွဲအစိတ်တစ်ခုဖြစ်ပါတယ်ပရမအစိတ်မဟုတ်သေးပါဘူးကလအမှုန်တစ်ခုတစ်ခုအတွင်းမှာပထဝီအာဘောတေဇောဝါယောအစင်အနတ်အယတာဩဇာသတိဖြင့်သဘောတရားရှင်မျိုးကိုမျိုးဆယ်မျိုးသတိခွဲခြားစေဖြာရှုနိုင်မှယုတ်ပရမအစေသတိမှဖြစ်ပါတယ်။အဲဒီပရမအစေဖြစ်တဲ့ယုတ်တရားဒီကိုယ်တော်လင်အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်တင်ပြီးတော့ဝိပဿနာရှုကောင်းပါတယ်။ဒီတော့ယုတ်ကလကလေးတွေကိုတံမခွဲနိုင်သိရင်ပရမနေမည်တို့မဆိုင်သေးဘူး။ယုတ်ပရမနေမည်တို့မဆိုင်သေးတဲ့တော်ကောင်းတို့ကအဲ့ဒီကလအမှုန်အတိုင်းဖြစ်ပြန်ရှုတယ်ကံအလျော်စွာကလအမှုန်လေးတွေတွေ့ပြီတွေ့လိုက်တဲ့အချိန်ခါမှာကလအမှုန်လေးတွေအတိုင်းဖြစ်ပြန်ရှုလိုက်တော့ပညာတရားတို့မြည်ဒီမှာဉာဏ်နဲ့ဝိပဿနာဉာဏ်နဲ့ကြိတ်ချေဖို့ရအတွက်အကြိတ်ချေမခံနိုင်ဘူးမခံနိုင်တော့ဘာဖြစ်သွားတယ်လဲကလအမှုန်လေးတွေဒီဖြည်းဖြည်းပါပြီးတော့အကြည်ပြင်လိုက်ပြန်ဖြစ်သွားတယ်အဲ့ဒီအကြည်ပြင်လိုက်ဖြစ်သွားပြီဆိုရင်ခက်ကဘာပြောတတ်ကြတယ်လဲယုတ်တရားတွေချုပ်သွားပြီလို့ဒီလိုပြောတယ်နော်အမှန်ကတော့အဲ့ဒီအကြည်ပြင်းမှာဘုန်းကြီးညကဟောခဲ့တဲ့အတိုင်းမဟာယောလောဝဒတုတ်တံမှာဘုရားရှင်ကအရှင်ယောဂုလမထေရကိုညွန်ကြားတော်မူခဲ့သည့်အတိုင်းအာဃာတတက်ကိုမြင်အောင်သာရှုပါအာဃာတတက်ကိုမြင်အောင်ရှုလိုက်နိုင်သည့်နေ့တစ်ပြိုင်တည်းထဲဘာဖြစ်မလဲကလအမှုန်လေးတွေပြန်တွေ့ပါတယ်ဒါပေမဲ့အဲ့ဒီနိစနစ်ကိုထိုးတော်ကောင်းတွေကသိဖို့မရဘူးသိဖို့မရတဲ့အချိန်ကကြတော့ဒီကလအမှုန်လေးတွေကိုအမှုန်တိုင်းမဲ့ဓမ္မခွဲပဲဖြစ်ပြန်ရှုလိုက်တဲ့အချိန်ခါမှာကလအမှုန်လေးတွေကပျောက်ပြီးတော့တဖြည်းဖြည်းအကြည်ပြင်းလိုက်သွားတွေ့တယ်။အဲဒီအကြည်ပြင်းလိုက်တွေ့ပြီဆိုရင်ရုပ်ချုပ်တယ်ဆိုပြီးဒီလိုပြောတယ်။ရုပ်ချုပ်ပြီးတဲ့အချိန်ခါမှာနောက်ချုပ်အောင်ပါလို့ရတယ်လေ။သူတို့ဆက်ပြီးတော့လှုပ်တဲ့လုပ်ငန်းခွင်တစ်ခုဘုန်းကြီးသိတယ်လို့ပေါ့နော်။အဲဒီအကြည်ပြင်းမှာစိတ်ကလေးညင်အောင်ကတ်ထားလိုက်။စိတ်ကိုတဖြည်းဖြည်းလျှော့ချလိုက်ရင်ရောက်ခနဲ့ဆိုဘုံဝင်ကြသွားတယ်။အဲ့ဒီဘဝင်ကြသွားပြီဘာမှမသိတော့ဘူးဆိုရင်နန်းချုပ်တယ်သူတို့ဒီလိုပြောကြတယ်ရုပ်ကောနန်းကောချုပ်သွားပြီချုပ်ငင်းပြီဆိုပြီးဒီလိုပြောတယ်ဟုတ်ကောဟုတ်သလားလို့ပြန်ဆန်းစစ်ကြည့်တယ်အချင်းခါမှာစပိပိရနဲ့ကတော့မငြင်းညွတ်တဲ့သဘောရှိနေပါတယ်နော်ဒီရုပ်နာချုပ်ငင်းပြီဆိုရင်သူတို့ဆိုလိုတဲ့အတိပ္ပယ်ကဖလတ်တမဘစိုက်ပြီဖိုးစိုက်ပြီလို့ဒီလိုပြောကျင်တဲ့အတိပ္ပယ်အဲ့ဒီပြောချင်တဲ့အတိပ္ပယ်ကိုမဲ့မစင်ရင်ဖို့နဲ့မေးရတယ်ဆိုပြီးတော့ဖရသမဘတ်ကိုပြန်ပြီးဝင်စားလို့ဒီနေရာကိုပြန်ရောက်ပြီဆိုရင်တော့မှန်ပြီဆိုပြီးဒီလိုသတ်မှတ်ချက်ပေးကြတယ်။ပြီးတော့ဘုန်းကြီးတို့ပေးရမှာကဖရသမဘတ်တို့မြည်ဒီမှာယုံနာချုပ်ငိမ့်တဲ့သမဘတ်တခုတော့မဟုတ်ပါဘူး။သို့တော့အဲ့ဒီမက်ဆေ့ဖို့စိတ်တို့ရဲ့အရှုကအာယုံဖြစ်တဲ့အတင်္ဂရတအငိမ့်တနိဗ္ဗာန်မှာကတော့ယုံနာလုံးဝမရှိတာမှန်တယ်။ဒါပေမဲ့ထိုယုံနာတို့ရဲ့ဂျုံကြီးအဖြစ်တဲ့အတင်္ဂရတအငိမ့်တနိဗ္ဗာန်ကိုထိုးထွင်းသိနေတဲ့မက်ဆေ့ဖို့စိတ်ဆိုတာကတော့ရှိပါတယ်။ဒီတည်းမှာပြီးဒီမှာသင်ဘူးတဲ့သူတော်ကောင်းတွေပါခြင်းပါကြပါလိမ့်မယ်။လောကုတ္တရာစိတ်စိတ္တိဆိုတာမရှိဘူးလား။ရှိပါတယ်။လောကုတ္တရာစိတ်စိတ္တိမှာသောတပတ္တိမက်ဆေ့ကပရမဇန္တိကသောတပတ္တိမက်ဆေ့ဖြစ်မယ်ဆိုရင်စိတ်စိတ္တိ38လုံးရှိတယ်။ကိုယ်စိတ်မှာလည်းစိတ်စိတ္တိ38လုံးရှိတယ်ဆက်တဲ့ဖြင့်အတိအကျရေတွက်ပြထားပါတယ်။စိတ်စရိတ်တွေချုပ်ငိမ့်နေတဲ့သမဘမျိုးဟုတ်သလားမဟုတ်ဘူးနော်ဒါကြောင့်ဒီနေရာမှာယောဂီပုဂ္ဂိုလ်တွေအနေနဲ့ဘုသောတ္တမရှိရင်တော့လုပ်ငန်းကွင်းလေးတွေဟာလွတ်ကျော်သွားနိုင်တဲ့သဘောရှိပါတယ်သာသနာတော်နဲ့တွေ့ရတော့လည်းပဲအကျိုးမရှိတဲ့သဘောတို့တက်ရောက်ခြင်းတက်ရောက်သွားနိုင်တဲ့အကျိုးမရှိဘူးဆိုတာကဘုန်းကြီးဆိုလိုတာကမိမိတို့ရတဲ့ရတတ်တဲ့မဉ္ဇဉ်ဘုံဉ္ဇဉ်ဆိုတဲ့အစဉ်တည်းမြင်မှနေတဲ့အကျိုးတရားတွေကိုမရပဲဘဝကိုအဆုံးသတ်ခြင်းနဲ့တတ်သွားရတတ်ပါတယ်ဒါကြောင့်ဒီနေရာလေးတွေမှာလုပ်ငန်းခွင်နဲ့ပတ်သက်ပြီးလွဲချော်တတ်တဲ့အပြစ်ကလေးတွေအပါကိုအခြေခံတယ်လို့မေးတော့ဒီကလအမှုန်လေးတွေကိုမြင်အောင်ရှုတဲ့အပိုင်းမှာဓာတ်ကြီးလေးပါးကိုစနစ်တကျပြည်တယ်ပြီးတော့ဘုရားရှင်ဟောခဲ့သည့်အတိုင်းယုဂမထံရှုခွက်ကိုမရှုခြင်းကအခြေခံပါတယ်ဘုရားရှင်ဟောခဲ့သည့်အတိုင်းဓာတ်ကြီးလေးပါးကိုပြည်တယ်ပြီးတော့ယုတ်တရားတွေကိုသာစနစ်တကျရှုတတ်ခြင်း ကနကသမာဓိကလျော့ကျသွားတဲ့အချင်းခါမှာအကြည့်ပြင်းလိုက်ပြန်ဖြစ်တတ်ပါတယ်ထိုချင်းခါမှာအကန္တတ္တကိုမြင်အောင်တဖန်ပြန်ပြီးစိုက်လိုက်ခဲ့ရင်ကလအမှုံကပြန်တွေ့ပါတယ်ကလအမှုံလေးတွေပြန်တွေ့ပြီဆိုလို့ရှိရင်ဒုကလအမှုံလေးတွေကိုဓမ္မုံဓမ္မုံမှာပထဝီအာဘောတိဇောဝါယောအစိဏယတာဩဇာစတိဖြင့်သဘောတရား7မျိုးတခါတလေဇိဝိတပါရင်9မျိုးတခါတလေအကြည့်တတ်ဒီဘဝယုတ်ဒီပါရင်10မျိုးအဲ့ဒီသဘောတရား7မျိုး9မျိုး10မျိုးသောယုတ်တရားလေးတွေကိုပြန်တက်ခွဲပြီးတော့ထိုယုတ်တရားတွေကိုသာအနိစ္စဒုက္ခအနတ္တလက္ခဏာ3ဌာန်တင်ပြီးတော့ဝိပဿနာရှုရတာဖြစ်ပါလေ။နောက်တစ်ခုကတော့ဒီနေရာမှာယုတ်တရားသိသိပြီးဝိပဿနာတက်ရင်သွားနိုင်မလားဆိုတော့လုပ်ငန်းခွင်ကတော့နေရပုဂ္ဂိုလ်ရဲ့အဆင့်မှာတစ်ဆင့်ပြီးတစ်ဆင့်သွားရပါတယ်။ယုတ်တရားသိသိတဲ့ပုဂ္ဂိုလ်ကယုတ်တရားကစသိသိပြီးရင်နန္တရားတွေကိုလည်းသိသိရတယ်။နန္တရားတွေမှာကုအာနာပါနဇန်နန္တရားတွေကိုသိသိတာအခြေခံပြီးတော့ကျွင်းကြံနေသေးတဲ့ကာမဝဆရနန္တရားတွေကိုလည်းဆက်လက်သိသိရတယ်။ယုတ်တရားတွေကိုသိသိပြီးတဲ့အချိန်ခါမှာနန္တရားတွေကိုသိသိပြီးပြီဆိုရင်နံပါတ်1ယုတ်ကိုသိသိခြင်းကိုရူပပရိက္ခလို့ခေါ်တယ်။နံပါတ်2နန္တရားတွေကိုညာဖြင့်ပိုင်းခြားယူခြင်းသိသိခြင်းကိုနာမပရိက္ခလို့ခေါ်ပါတယ်။အဲ့ဒီယုတ်နဲ့နံသိသိပြီးတဲ့အခါမှာနောက်ထပ်ဘာလို့ဟာသိတယ်လဲလုပ်ငန်းခွင်တစ်ခုကတော့နာမရူပပရိက္ခနန္ဒီယုတ်ကိုပူးတွဲသိစေခြင်းသိသိခြင်းဆိုတဲ့လုပ်ငန်းရတစ်ခုပြုလို့ရပါတယ်။ဥပမာနန္ဒီရတော့ကိုခုလိုသိသိနေတဲ့အပိုင်းလေးမှာဝိသိခေါ်တဲ့စိတ်ဓာတ်ဏိယမှာလမ်းကြောင်းအတန်ဖြစ်ပေါ်သွားတဲ့နန္ဒီရတွေကိုသိသိမယ်ဆိုရင်ပိဇဒရဝဇ္ဇကဝိညာဉ်သံပရိစ္ဆေသန္တိရဏဟုတ်တော့သောတရားယုံစတဲ့ဖြစ်စိတ်အစဉ်လေးတွေဖြစ်သွားတယ်။ပိဇဒရဝဇ္ဇမှာစိတ်တွေက17လုံးသူတို့ကနန္ဒီရပိဇဒရဝဇ္ဇစိတ်ဒီဟရိယဝတ္ထုယုတ်ကိုမိတော်ဖြစ်တဲ့အတွက်ဟရိယဝတ္ထုကိုလမ်းပြီးတက်ခွဲကြည့်လိုက်တဲ့အခါဟရိယဝတ္ထုရှိရတရားဖြစ်တဲ့နှလုံးအင်ကိုတက်ခွဲကြည့်လိုက်တဲ့အချိန်ခါမှာအဲဒီနှလုံးအင်ကိုဓလိပါဆက်လိုက်ရင်ကလပ်အမှုံတွေ့မယ်အဲဒီကလပ်အမှုံလေးတွေကိုခွဲတန်းချက်လိုက်ရင်နှလုံးအင်မှာကလပ်အမျိုးအစားပေါင်း9မျိုးရှိပါတယ်အဲကလပ်အမျိုးအစားပေါင်း6မျိုးရှိပါတယ်ဟရိယတတကကလပ်ကာယတတကကလပ်ဘဝတတကကလပ်စိရိဇအထကကလပ်ဥရဇအထကကလပ်အရဇအထကကလပ်ဆိုပြီးတော့ယုတ်ကလပ်6မျိုးရှိတယ်အကြိမ်ဇိဒနောကကလပ်ပါထက်မယ်ဆိုရင်တော့ယုတ်ကလပ်9မျိုးဖြစ်ပါတယ်သို့တော်လည်း6မျိုးပဲထားပါတော့နော်အဲ့ဒီယုတ်ကလပ်6မျိုးယုတ်အမျိုးအစား50နဲ့4မျိုးရှိပါတယ်အဲ့ဒီ54မျိုးထဲမှာဟရိယတတကကလပ်တစ်ခုပါပါတယ်အဲ့ဒီဟရိယတတကကလပ်ကဓာတ်ခွဲကြည့်လိုက်တဲ့အချိန်ခါမှာပထဝီအာဘောတိဇောဝါယောအစင်အနတ်အယတာဩဇာဇိဝိဒဟရိယဆိုပြီး10ခုရှိတယ်ဟရိယဝတ္ထုယုတ်လင်း10ခုမြောက်ရှိတဲ့ကလပ်ကိုဟရိယတတကကလပ်လို့ဒီလိုခေါ်ပါတယ်။အဲဒီဟရိယဝတ္ထုယုတ်ကိုပဲမိပိဇဒရဝဇန်စစ်စစ်တဲ့နန္တရားစုကမိတွေ့ပြီးဖြစ်ပါပါတယ်။မေဟရိယဝတ္ထုယုတ်လဲလို့တခါပြန်ပြီးစမ်းစစ်ကြည့်လိုက်တဲ့အချိန်ခါမှာဟရိယဝတ္ထုအဲ့ပိဇဒရဝဇန်စိတ်မဖြစ်မီရှင်းနှမကပ်ပြီးဖြစ်ပေါ်သွားတဲ့ဘုန်းကြီးတို့ဇာပင်နေဆရာတော်များကသတ်မှတ်ပေးတယ်ဘဝင်ကုပိစေတလို့ခေါ်ဆိုအပ်တဲ့ရတ်သွားတဲ့ဘဝင်နောက်ဆုံးဖြစ်တဲ့ဘဝင်နဲ့အတူမြိုင်းတူဥပတ်တဲ့ဟရိယဝတ္ထုယုတ်ကိုမိတွေ့ပြီးဖြစ်ပါတယ်။အဲဒီဝတ္ထုယုတ်ကလေးတွေကိုမိတွေ့ဖြစ်တော့ဒီဟရိယဝတ္ထုဒီဟရိယဝတ္ထုတကူတည်းဖြစ်နိုင်ဒီမဟုတ်နှလုံးအိမ်မှာတက်ခွဲလိုက်ရင်ခொနကပြောသလိုယုတ်ကလအမျိုးအစားက6မျိုးယုတ်အမျိုးအစားက54ရှိတော့အဲဒီ54မျိုးသောယုတ်တွေကယုတ်တရားစိတ်စတဲ့တဲ့စတဲ့လုံးကနန္တရားအဲ့ဒီလိုယုတ်တရားနန္တရားယုတ်တရားနန္တရားစတဲ့ဖြစ်စိတ်တဲ့ခဏအတိုင်းမှာယုံနံခွဲရပါတယ်။ဇဂဝိညာဉ်ဆိုလို့ရှိရင်ဇဂဝိညာဉ်နဲ့ရှင်တွေ့ဖြစ်ပေါ်သွားတဲ့စိတ်စရိတ္တကရှင်းလုံးရှိတယ်။အသိစိတ်ဖာသဝေဒနာတင်ညာစေရနာဧကကတဇိဝိတမနတိကာရဆိုပြီးတော့စိတ်စရိတ္တရှင်းလုံးရှိပါတယ်။အဲ့ဒီစိတ်စရိတ္တရှင်းလုံးကနန္တရားဒီဇဂဝိညာဉ်စိတ်ကဇဂအတ္တိတကိုမှီဖြစ်တော့ဇဂအတ္တိတကမျက်လုံးအိမ်အတွင်းမှာတည်တည်တော့မျက်လုံးအိမ်ကိုဖမ်းပြီးတလေးပါစိုက်လိုက်ရင်ကလအမှုံနေပဲအဲ့ဒီကလအမုံတွေကိုခွဲရန်ထိုက်လိုက်တဲ့အပိုင်းလေးမှာလဲယုတ်ကလအမျိုးအစားက6မျိုးယုတ်အမျိုးအစား54ရှိပါတယ်သက္ကုတတကကလကာယတတကကလဘာဝတတကကလစေတဇအထကလဥရဇအထကလအာဟာရဇအထကလဆိုပြီးယုတ်ကလအမျိုးအစား6မျိုးယုတ်အမျိုးအစား54ခုရှိပါတယ်အဲ့ဒီ54မျိုးသောယုတ်တွေကယုတ်တရားသက္ကဝိညာဉ်နဲ့ရှင်တွဲပြီးဖြစ်ပေါ်သွားတဲ့စိတ်စိတ်ရှင်လုံးကအနန္တရာယုတ်တရားနန္တရာဒီလိုသိသိရတယ်။လာတုပဲတံပရိစ္ဆေသန္တိရဏဥဒ္ဓောသောတရာယုံတွေကတော့အရိယဥဒ္ဓုမိတွဲပြီးဖြစ်ပေါ်တဲ့စိတ်စိတ်တွေဖြစ်ပါတယ်။အရိမှာလည်းဆံရစိတ်စိတ်တွေကိုသိသိပြီးတော့ယုတ်တရားနန္တရာယုတ်တရားနန္တရာစသဖြင့်ဒီလိုသိသိရပါတယ်။ဒါကနာမရူပပရိစ္ဆေတဉာဏ်သုံးဖို့နာမရူပပိကဉာဏ်ဆိုပြီးဒီလိုခေါ်ပါတယ်။ဒီတော့နံပါတ်1က ရူပပရိကညာယုတ်ကိုသိသိချင်းယုတ်ကိုညာဖြင့်ပိုင်းခြားယူခြင်းနံပါတ်2ကနာမပရိကညာသို့မဟုတ်အရူပပရိကညာဒီလိုလဲသုံးပါတယ်နန္တရားကိုသိသိချင်းနန္တရားကိုညာဖြင့်ပိုင်းခြားယူခြင်းသိသိတယ်သိသိတယ်ဆိုတာညာနဲ့ပိုင်းခြားယူတာပြောတာပါနံပါတ်3ကနာမရူပပရိကနာနှင့်ယုတ်ကိုပုတွေ့သိသိချင်းအဲ့ဒီလုပ်ငန်း3ခုနောက်တစ်ခုဘာလို့ ਆ သိလဲလို့နာမနံပါတ်၄နာမရူပဝဝဌာဏနန္နိယုတ်ကိုပိုင်းခြားမှတ်သားခြင်းဆိုတဲ့လုပ်ငန်းတစ်ခုပြုလို့ရပါတယ်ဘယ်လိုပိုင်းခြားမှတ်သားတယ်လို့မေးလို့အဲ့ဒီယုတ်ဒီနန္ဒီထဲမှာယောက်ျားမိန်းမပုဂ္ဂိုလ်တ attva လူနာမြမအတက်ကောင်လိပ်ပြာကောင်ဝိညာဉ်ကောင်အတ္တကောင်ဆိုတာမရှိဘူးလို့ညာနဲ့မြင်အောင်ကြည့်ပြီးတော့ပုဂ္ဂိုလ်တ attva ဇီဝအတ္တမရှိယုတ်နံမျှသာရှိလို့ဒီယုတ်ဒီနန္ဒီကိုကြည့်ပြီးတော့သိသိရတယ်အဲ့ဒီလိုသိသိတဲ့လုပ်ငန်းရမျိုးကိုနာမရူပဝဝဌာဏညာလို့ခေါ်ပါတယ်။ပေါင်းလိုက်တော့ဒီနာမရူပပြိစေတညာပိုင်းမှာကိုကလိုက်နာပြုကြည့်ရမယ်အဆင့်ဘယ်နှဆင့်ရှိလဲ ?5 ဆင့်။နံပါတ်1ရူပပြိကဟယုတ်ကိုသိသိခြင်းယုတ်ကိုညာဖြင့်ပိုင်းခြားယူခြင်း။နံပါတ်2နာမပြိကဟသို့မဟုတ်အရူပပြိကဟအတူတူပဲ။နန္တရားကိုသိသိချင်းနန္တရားကိုညံဖြင့်ပိုင်းခြားယူခြင်းနံပါတ်၃နာမရူပပရိကဟတချို့နေရာမှာတော့ရူပပရိကဒီလိုလဲသုံးတယ်အတူတူပါပဲနော်ယုတ်နဲ့နံကိုသိသိချင်းညံဖြင့်ပိုင်းခြားယူခြင်းနံပါတ်၄ကနာမရူပဝဝဌာဏနံယုတ်ကိုပိုင်းခြားမှတ်သားခြင်းတဲ့နာမရူပပရိစိတညံကမှပြစ်လို့ရမယ်လုပ်ငန်းခွင်ဘယ်နှဆင့်ရှိလဲ၄ဆင့်ဖြစ်ပါတယ်အဲ့ဒီ၄ဆင့်ကိုအောင်မြင်မြင်သိသိထတတ်တဲ့ယောဂီသူတော်ကောင်းကနောက်တစ်ဆင့်တက်ပြီးတော့ဘာလို့ ਆ တယ်လဲအစ္ဆဒမှာလဲယုတ်ဒိဏ္ဍိသိသိဒလုပိဋ္ဌမှာလဲယုတ်ဒိဏ္ဍိသိသိရတယ်သိသိဖို့အမြတ်ကလေးတက်ကိုဘုန်းကြီးနည်းနည်းပြောမယ်နော်ဗိဋ္ဌသိသိတဲ့အပိုင်ညကအချင်းသိမေးရလို့အမြတ်မပြောခဲ့ရဘူးသိသိခြင်းတဲ့ပုဂ္ဂိုလ်ကခန္ဓာကိုယ်မှာယုတ်တက်တဲ့သိသိခြင်းနှမ်းတက်တဲ့သိသိခြင်းယုတ်နာသိသိခြင်းယုတ်နာပိုင်းခြားခြင်းဆိုတဲ့ဒီလုံငန်းရ၄ခုပြုလုပ်ပြီးတဲ့အချိန်ခါမှာမိမိဝတ်ထားတဲ့အဝတ်ကလေးဆိုကြပါစို့လုံကြီးပဲဆိုကြသို့နော်လုံကြီးကိုထိုးခြင်းကမှဖမ်းပြီးတော့ဒလီဘာဆက်ကြည့်ပါတဲ့မဆိုင်မိမှဘာလို့ ਆ တဲ့ယုတ်ဒီကိုတဖန်ပြန်သိသိရတယ်ယုတ်ဒီကိုတဖန်ပြန်သိသိပြီးတဲ့အချိန်ခါမှာထိုယောဂီသူတော်ကောင်းကအဲ့ဒီခန္ဓာကိုယ်တစ်ကိုယ်လုံးမှာရှိတဲ့ယုတ်ဒီ6ဌာန52ခုတသာရှိတဲ့ယုတ်ဒီကိုသိသိပြီးတဲ့အချိန်ခါမှာဒီလုံကြီးလေးကိုဖမ်းပြီးဒလီဘာဆိုင်ကြည့်ပါတို့အချိန်ခါမှာလုံကြီးမတွေ့တော့ပဲကလအမှုံလေးတွေတွေ့လိမ့်မယ်အဲ့ဒီကလအမှုံလေးတွေကိုတက်ခွဲကြည့်လိုက်ရင်တမှုံမှာပထဝီအာဘောဒေဇောဝါယောအစင်အနတ်အယတာဩဇာဆိုပြီးသဘောတရား6ခုတွေ့လိမ့်မယ်အဲ့ဒီအရှင်မြတ်တော်ယုတ်တိတိဘလို့ကြောင့်ဖြစ်တယ်လဲသုဒ္ဓါကိုတိတိချာချာဆုဆက်ပြီးကြည့်ပါကလတကုမှာပါဝင်နေတဲ့ဒေဇောတဥတ္တုကြောင့်နောက်ထပ်အစဉ်ကကလကလေးတွေဆက်ခါဖြစ်နေတယ်နော်ဥတ္တုခေါ်တဲ့ဒေဇောတကြောင့်ဖြစ်တာကိုမြင်အောင်သဘောပေါက်အောင်ကြည့်ပါအဲ့ဒီဥရဇယုတ်တိကိုသိသိပြီးတဲ့အချိန်ခါမှာဥရဇယုတ်ကလအမုံလေးတွေကိုတက်ခွဲနိုင်လို့ယုတ်ပရမသဘောတရားရှင်မြတ်ကိုသိသိမိပြီဆိုရင်သူတို့ကိုယုတ်တရားလို့သိသိရတယ်ကျုံကုန်ပြီးတော့ယုတ်တရားလို့သိသိပြီးတဲ့အခါကိုမအစ္ဆဒမတဖန်ပြန်ပြီးတော့ယုတ်ဒီကိုသိသိရတယ်။ဗိဓာယုတ်တရားတွေကိုတဖန်ပြန်သိသိရတယ်။အဲ့ဒီနည်းစနစ်အဖြစ်အောင်မြင်သွားပြီဆိုတဲ့အချိန်ခါမှာမိမိထိုင်နေတဲ့ကျမ်းပြင်ကိုဖတ်ပြီးဒလီဘာဆိုင်ကြည့်ပါ။အဲ့ဒီကျမ်းပြင်ကိုဒလီဘာဆိုင်လိုက်ရင်လေထိုအချိန်ခါမှာကလအမှုန်တွေပဲတွေ့မယ်။အဲ့ဒီအမှုန်တွေတက်ခွဲလိုက်ရင်လေခုနကဥဒ္ဒဇယုတ်တွေပဲဥဒ္ဒဇအထက်ကလယုတ်တွေပဲ။တက်ခွဲပြီးတော့ယုတ်တရားတွေကိုသိသိအဲ့ဒီနည်းစနစ်အဖြစ်သစ်ပင်ရေမြေတော်တောင်စသည်ဖြင့်ဗိဓိတကိုလင်းအောင်ကြီးဆွရင်အကုန်ကြီးဖြင့်လှုပ်ပြီးလင်းအောင်ကြီးထဲမှာတွေ့နေတဲ့သစ်ပင်ရေမြေတော်တောင်မှန်သမျှကိုအလုံးတလေးပါစိုက်ကြည့်ပါအလုံးအမှုန်ကြီးဖြစ်သွားလိမ့်မယ်အဲ့ဒီအမှုန်တွေကိုတက်ခွဲလိုက်ရင်တမှုန်မှာသဘောတရား၈ခုဩဇာလင်၈ခုမြောက်ရှိတဲ့ယုတ်တွေကြီးတွေ့လိမ့်မယ်တခါတရံသစ်ပင်အချင်းချင်းလေးတိုက်ခတ်လို့ရိုက်ခတ်တဲ့အခါအတန်ပါခဲ့ရင်တော့ကိုမျိုးရှိလိမ့်မယ်နော်အဲ့ဒီလိုဣဇ္ဇဒဗိဒနရဏမှာသက်မဲ့လောကမှာယုတ်တရားတွေသိသိပြီးတဲ့အချိန်ခါမှာဣဇ္ဇဒမန္တမှာယုတ်တွေနန္ဒီတဖန်ပြန်သိသိပြီးတော့သက်ရှိလောကကိုတဖန်ပြန်ပြီးယုတ်နာသိသိချင်းလုပ်ငန်းရကိုစရပါတယ်။သက်ရှိလောကကိုသိသိတဲ့အပိုင်းမှာပုဂ္ဂိုလ်တ attva ယောက်ျားမိန်းမပုဂ္ဂိုလ်တ attva စသည်ဖြင့်တယောက်စီခွင့်ချရှုလို့တော့သာဝကပါရမီညာအရာမှမရနိုင်ဘူး။ ဖိဒါချင်းတူလို့တာမန်ပေါင်းစုခြုံကုန်ပြီးတာရှိပါတယ်။အဲဒါဣဇဒမယုတ်တဲ့သိသိလိုက်နန္တတဲ့ဖိဒါမှလည်းယုတ်တဲ့သိသိလိုက်ခန္ဒီနီကစသိသိပါ။ခဝဝေကနေစသိသိညာကမငုံမိတဲ့အတွက်ယုတ်နံကိုသိသိချာချာမသိသိမိပဲရှိတတ်ပါတယ်။ဒါကြောင့်ဣဇဒမယုတ်တဲ့6ဌာန42ခုဌာနကိုခြုံကုန်ပြီးယုတ်ဒီကိုသိသိလိုက်ဖိဒါမှလည်းဖိဒါချင်းတူလို့တာမန်ပေါင်းစုခြုံကုန်ပြီးတော့ယုတ်တရားဒီကိုသိသိလိုက်ဣဇ္ဇဒတလည်းဘိဓာတလည်းသိသိရတယ်။ယုတ်တဲ့သိသိပြီးတဲ့အခါဣဇ္ဇဒတလည်းဘိဓာတလည်းအနန္တရားတွေကိုသိသိရတယ်။ယုတ်အနန္တရားတွေကိုသိသိပြီးတဲ့အချိန်ကမှနံပါတ်3အစဉ်အပြည့်ဣဇ္ဇဒမှယုတ်နံခွဲတယ်ဘိဓာမှလည်းယုတ်နံခွဲတယ်ယုတ်နံသိသိတယ်။နံပါတ်လေးအစဉ်ကျတော့ဣဇ္ဇဒမှလည်းယုတ်နံကိုပိုင်းခြားမှတ်သားတယ်ဘိဓာမှလည်းယုတ်နံကိုပိုင်းခြားမှတ်သားတယ်။အဲ့ဒီနည်းစနစ်နဲ့ဣဇ္ဇဒတလည်းဘိဓာတလည်းတွင်တွင်ချင်းရှုလိုက်တဲ့အချိန်ကမှအောင်မြင်မှုကတော်တော်ရပြီဆိုရင်တော့ဘိဓာကိုတစတစတိုးချက်ပြီးတော့ရှုရတယ်။စွန့်နိုင်မယ်ဆိုလို့ချင်း30ဘုံကိုခြုံငုံပြီးရှုရတယ်။ဒီနေရာမှာစွန့်နိုင်ရင်30ဘုံပေါင်းများစွာကိုခြုံငုံပြီးတော့စัจ java လာဘုံများစွာအထိညံကိုဆင်းလွတ်ပြီးတော့ယုံနာကိုသိသိရပါတယ်။နော်။အဲ့ဒီလိုယုတ်တဲ့နန္ဒီကိုစနစ်တကျသိသိပြီးတယ်သတော်ကောင်းကဒီယုတ်တရားနန္ဒီရတ္တိဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းတရားကိုသိကျင်တယ်ဆိုရင်အနိကသောအနာကဘဝအတွက်ရည်ရွယ်ပြီးပြုစုပြုထောင်ထားတဲ့ကမ္မဝအမိယတည်တဲ့ယုံနံတွေကနေစပြီးညကပြောခဲ့တယ်လို့တပြေးပြေးအနာအတိတ်ဘက်ကိုတားဆိုပြီးတော့ယုတ်ဒီနန္ဒီကိုသိသိသွားရပါတယ်။အဲဒီလိုသိသိသွားလိုက်လို့အမိဝန်းနဲ့မိဒန်တွေကလည်းရည်ကြည်တည်တဲ့ဒီနေတဲ့အခိုက်တော့ရောက်ပြီဆိုကြစို့နော်။ကလည်းရည်ကြည်အခိုက်မှာဒီရှိတဲ့ကာယတတကကလည်းဘာဝတတကကလည်းခရိယတတကကလဆိုတဲ့ယုတ်ကလအမျိုးအစား3မျိုးယုတ်အမျိုးအစား30ခုတော့စနိတိကြဓာတ်ခွဲရပါတယ်။ပြီးတော့တိရိလူသားဖြစ်မဲ့သောမနတဝေဒနာနဲ့ရှင်ပြီးတော့ပိဋကတိဒီနေခဲ့မယ်ဆိုရင်တော့စိတ်စေတေသိနန္တရား30နဲ့လေးလုံးရှိပါတယ်။အဲ့ဒီ34မျိုးသောစိတ်စေတေသိနန္တရားတွေကိုစနိတိကြတော့သိသိတတ်အောင်လေ့ကျင့်ပါ။အဲ့ဒီလိုလေ့ကျင့်ကကအောင်မြင်မှုရလာပြီဆိုလို့ရှိရင်တော့အဲ့ဒီပရိသန္ဓေအခိုက်မှာအတိရှိနေတဲ့ယုတ်နံကိုသိသိပြီးတဲ့အခါဤယုတ်တရားနန္တရားတည်သည်ဘာကြောင့်ဖြစ်ရပါသလဲလို့အကြောင်းကိုသိခြင်းနဲ့စိတ်ထားဖြင့်ဟောအတိတ်ဘက်ကိုဓာတ်စုပြီးတော့ယုတ်နံတွေကိုဆက်လက်သိသိရပါတယ်။အဲဒီလိုသိသိလိုက်တဲ့အပိုင်းလေးမှာညကဘုဒ္ဓဇာကြောင့်လေးတွေကိုအခြေခံပြီးတော့ဝိဇ္ဇာဒနာဥပဒံတင်္ခါရကံတို့နဲ့ဝိဘက်နန္တရားယုတ်တရားတို့ရဲ့ဆက်သွယ်ပုံအပိုင်းကိုသဘောပေါက်အောင်တော့ပြောတတ်တယ်လို့ပြောခဲ့ပြီးဖြစ်ပါတယ်။ဒီညတော့လက်တွေ့ရှုတဲ့လုပ်ငန်းခွင်ကိုဘုန်းကြီးဟောဖို့ရည်ရွယ်ထားပါတယ်။အဲ့ဒီလိုလက်တွေရှုလိုက်တဲ့အပိုင်းလေးမှာယောဂီပုဂ္ဂိုလ်တွေတော်တော်ခံများများမှာတူးနဲ့တူးမတူးကြဘူး။ဘာဖြစ်လို့မတူးသလဲ။ပြည့်စုံပြောထောင်ခဲ့တဲ့ကံချင်းကမတူးတော့အကျိုးပေးခြင်းနဲ့တူပါမလား။မတူးကြဘူး။တချို့ကအမျိုးသမီးဘဝကိုလိုလားတတ်မဲ့တဲ့စိတ်ဓာတ်ဖြင့်ကံတွေကိုထူထောင်ခဲ့တယ်။ထိုကံကအကျိုးပေးတဲ့ဘဝမှာအမျိုးသမီးဖြစ်ရတယ်။တချို့ကအမျိုးသားဘဝကိုလိုလားတတ်မဲ့တဲ့စိတ်ဓာတ်ဖြင့်ကံတွေထူထောင်ခဲ့တယ်။ထိုကံကအကျိုးပေးတဲ့ဘဝမှာအမျိုးသားလားဖြစ်ရတယ်။ဒီတော့ဒီအပိုင်းလေးတွေမှာစိတ်ဝင်စားဖွယ်ရာအပိုင်းလေးတော်တော်ခံများများပါပါတယ်။ဘုရားအမိဓမ္မရဲ့ကံကံရဲ့အကျိုးကိုခိုင်ခိုင်မာမာအခြေခံအုတ်မြစ်အနေနဲ့တိဆောက်ထားတာဖြစ်တော့ဘုရားအမိဓမ္မသည်ကံကံရဲ့အကျိုးအပေါ်မှာအခြေခံခိုင်ခိုင်မာမာနဲ့တိဆောက်ထားတာဖြစ်တော့အဲ့ဒီအခြေခံအုတ်မြစ်ဖြစ်တဲ့ကံကံရဲ့အကျိုးကိုတသည်နားလည်ခဲ့မယ်ဆိုရင်မြတ်စွာဘုရားရှင်အပေါ်၌မြတ်စွာဘုရားရှင်တရားတော်အပေါ်၌မြတ်စွာဘုရားရှင်တပိသသာဝကဖြစ်တော်မူတဲ့အရိယသံဃာတော်အပေါ်၌မတုံမလုတ်သက်ဝင်ယုံကြည်နေတဲ့သတ္တတရားအစဉ်အမှန်နဲ့လဲပေါ်မလာနိုင်ဘူးလားပေါ်လာနိုင်နေအဲဒီတော့အဲ့ဒီအပိုင်းလေးမှာအတိတ်ဘက်ကိုတားဆိုပြီးယုံနာကိုသိသိတော်လဲယောဂီပုဂ္ဂိုလ်ကယဉ်တဖို့ဖို့တော့ဖြစ်နေတတ်တယ်။ဘာများတွေ့မလဲဟဲ့ဘာများတွေ့မလဲဟဲ့စသည်ဖြင့်ဒီလိုစိတ်စောနေတတ်တယ်အဲ့ဒီအချိန်ခါမှာတော့ယုံနာသိဖို့နည်းနည်းခက်ခဲသွားတယ်အဲ့ဒီလိုစိတ်ဆောမှုမရှိပဲအတိတ်ဘက်ကတားဆိုပြီးတော့ယုံနာကိုသိကျင်တဲ့စိတ်နဲ့တားထိုးဆက်ကြည့်ပါလို့ဒီလိုခိုင်းလိုက်တဲ့အချိန်ခါမှာတချို့ယောဂီတွေမှာအခက်အခဲများစွာရှိတယ်။တချို့ယောဂီများကြတော့လွလွနဲ့သွားတွေ့တတ်ပါတယ်။ဘယ်လိုအခက်အခဲရှိနေသလဲလို့မေးရင်တော့အတိတ်ဘက်ကိုလေးအောင်ကြီးထိုးလွတ်လိုက်တဲ့အချိန်ခါမှာအလင်းနှံကြီးကတော့သွားတယ်။ဘာမှမတွေ့အဲ့ဒီလိုဖြစ်ဖြစ်နေတတ်တယ်။ဘာဖြစ်လို့ဒီလိုမတွေ့ရသလဲလို့မေးရင်သူကယုံနာကိုအာယုံသိပ်ပြီးတော့မယူဘူး။တို့တွေ့နေတာကအတိတ်ကယောက်ျားလားမိန်းမလားဘယ်လိုပုံသဏ္ဍာန်လဲဘာဖြစ်နေသလဲလူလားနတ်လားစသည်ဖြင့်ဒီလိုပုံသဏ္ဍာန်တွေကသူကအာယုံယူနေတဲ့အတွက်မတွေ့နိုင်ခြင်းဖြစ်တယ်လွယ်လွယ်နဲ့မတွေ့ခြင်းလည်းဖြစ်တယ်နောက်အကြောင်းတစ်ခုကတော့သူ့ရဲ့တမာတိစွန့်အင်ကယုံနေနေခြင်းကြောင့်လည်းမတွေ့တတ်တာဖြစ်ပါတယ် ဒီတော့တမာရီဆွမ်းရင်ကယောနေမှုမယောနေမှုဘယ်လိုချင်းချနိုင်မလဲလို့မေးအဲ့ဒီအချိန်ခါမှာအတိတ်ဘက်ကိုဓာတ်စုပြီးယုံနာနေသေးသည်နေတဲ့အချိန်ခါမှာဖြစ်ပေါ်နေတဲ့လေယောင်ကြီးဆွမ်းရင်ကိုကြည့်ရတယ်။လေယောင်ကြီးဆွမ်းရင်ကမေးမိန်မိန်လေးဖြစ်နေပြီဆိုရင်တော့တမာရီယောနေပြီလို့ယူဆရတယ်နော်။အဲ့ဒီအချိန်ခါမှာဘာလုပ်ရတယ်။မိမိရရှိထားပြီးဖြစ်တဲ့ဒီအာနာပါနသရုဒ္ဒဇံတမာရီကိုတဖန်ပြန်ပြီးတော့ဝင်စားရပါတယ်။သရဒ္ဒဇံတမာတိကြောင့်လေယောင်ကြီးတွေကပြောပြောပြတလဲလဲတောက်ပလာပြီဆိုလို့ချင်းထိုးချင်းခါမှာယုံနာနေကဟောပရိဒဏေကရလယေတီမှာတည်နေတဲ့အခိုက်ကဖြစ်ပေါ်တဲ့ယုံနာနေကိုတဖန်ပြန်ပြီးတော့သိသိရတယ်။အဲဒီလိုသိသိတဲ့အပိုင်းလေးတွေမှာယုံနာကိုပရိဒဏေအခိုက်မှာတည်ရှိတဲ့ယုံနာကိုစနစ်တကျသိသိမိပြီဆိုရင်တော့ဒီယုံနာဘယ်ကလာတယ်ဆိုပြီးအဲ့ဒီပရိဒဏေနဲ့အကရဲ့ရှိနေတဲ့ယုံနာကိုသိကျင်တဲ့အစိတ်နဲ့ပြန်ရှုရပါတယ်။အဲဒီလိုရှုလိုက်တဲ့အပိုင်းတွေမှာယောဂီပုဂ္ဂိုလ်တတော်ခံများများမှာတော့အခက်ခဲရှိတတ်ပါတယ်နော်အဲ့ဒီအခက်ခဲလေးတွေကိုကြော်လွန်လွန်မြောက်နိုင်ရဲ့အတွက်ဒီသရုတ်တန်သမာဓိကိုသင်ပြီးမှဘုန်းကြီးကယုံနာသင်ကြည့်တဲ့လုပ်ငန်းကိုအခုအခါတော့များသောအားဖြင့်ပြုလုပ်ပေးပါတယ်ရှင်ယခင်အခါတုန်းကတော့သုဒ္ဓဝိပဒနာယန္တိကလမ်းကတချို့တချို့ပုဂ္ဂိုလ်များနှစ်သက်နှစ်ချိုက်ခဲရင်တော့သုဒ္ဓဝိပဒနာယန္တိကလမ်းလို့ခေါ်ဆိုအပ်တဲ့တန်ကြီးလေးပါးကနေစပြီးယုံနာသင်ကြည့်ပုံစနစ်နဲ့အတေအကြောင်းတရားတွေကိုရှားဖွေပုံသင်ပေးခဲ့ပါတယ်အဲ့ဒီလိုသင်ပေးတဲ့အပိုင်းမှာတခါတရံဒီခုလိုအတိတ်ကြောင့်တရားတွေကိုလှမ်းပြီးရှားဖွေတဲ့အပိုင်းကြတော့လနဲ့ချီပြီးတော့ထစ်နေတဲ့ပုံကိုယ်တွေတောင်တွေ့ရတယ်။အဲ့ဒီအခါကျမှတခါပြန်ပြီးတော့သမာဓိပိုင်းလှည့်ပြီးတော့သမာဓိထူထောင်ခိုင်းရင်ဥပမာသူ့မှာလေးအောင်ကြီးဆွရင်ကအာကောင်းနေတော့32ခုတတပြန်ပြီးအရှုခိုင်းရတယ်။32ခုတတဇံမင်းဝင်းကြီးခြေသက်လက်သက်သွားရေးစတဲ့ဖြင့်32ခုတတတွေရှုလိုက်ရှုလိုက်တာနဲ့အမှုံဖြစ်မဖြစ်လို့လေ။ဣဇ္ဇဒဗိဒ္ဓနတာနာမှာဒါလေးပါဆက်ပြီးယုတ်ကလအမှုံတွေကိုကြံကြံကျင်ကျင်တက်ခွဲထားနိုင်တဲ့အတွက်ကြောင့်တို့ယောဂီပုဂ္ဂိုလ်ကထိုးချင်းခါမှာဆံမင်းဆိုင်လိုက်လဲဆံမင်းမတွေ့အမုံတွေပဲတွေ့တယ်အယိုးဆိုင်လိုက်လဲအယိုးမတွေ့အမုံတွေပဲတွေ့တယ်အဲ့ဒီချင်းခါမှာကတိုင်းကိုပြည်တယ်ပြီးတော့ကုပေးပုံရလဲအခက်ခဲနည်းနည်းရှိတတ်ပါတယ်ရှိတတ်တော့ကမ္မဋ္ဌာန်းနေဟိုပြောင်းလိုက်ဒီပြောင်းလိုက်ရှောက်ပြောင်းနေရတယ်တခါတည်းရုံရင်းကျန်းတဲ့နဲ့အတုပအလောင်းကောင်းလေးပြောင်းပေးရတယ်အတုပအလောင်းကောင်းပြောင်းလိုက်လို့အတုပအလောင်းကောင်းမှာပရမဇန်သမာဓိဆိုင်အောင်ရှုနိုင်ပြီဆိုတော့အချင်းခါကြတော့မှပညာအပေါ်မှာအာယုံစိတ်ကခိုင်မြဲသွားတဲ့အချိန်ကကြမှာအယောဇုကမထံတစ်ဖန်ပြန်ပြောင်းရတယ်။အယောဇုကမထံအနိမတခါဗိဒ္ဓအယောဇုကနေဩတတကတိုင်းတစ်ခါပြန်ပြောင်းပေးရတယ်။အဲဒီလိုအစဉ်အဆက်ပြောင်းနေရတာကလအမှုံလေးတွေကိုကြော်လွှားလွန်မြောက်နိုင်အောင်ပြောင်းရတာကအခက်ခဲတစ်ခုဖြစ်တတ်ပါတယ်။အဲဒါကြောင့်ခုခါမှာတော့များသောအားဖြင့်ပေါ့လေယောဂီပုဂ္ဂိုလ်ရဲ့ဆန္ဒဆွေးနွေးပြီးတော့သူကတိုက်ရိုက်ပဲဝိပဿနာသွားကြပါတယ်ဆိုရင်တော့သူဆန္ဒအတိုင်းဝိပဿနာကိုသင်ပေးလိုက်ပါတယ်။တို့ကဒီသရုတ်တာဇံတမာတိကိုအခြေခံပြီးတော့မှဝိပဿနာကုကျင်တယ်ဆိုလို့ရှိရင်တော့အဲ့ဒီအာနာပါနကမ္မထာနဲ့ပဲဖြစ်စေဩတတကတိုင်းအစရှိတယ်ကတိုင်းတစ်ခုခုနဲ့ပဲဖြစ်စေသရုတ်တာဇံတမာတိတို့ဆိုင်အောင်တမာတိထူထောင်ခိုင်းပြီးတဲ့အချိန်ခါကြတော့မှပဲကုပေးတယ်။ဘာဖြစ်လို့လဲ?ခုအချိန်ခါမှနည်းနည်းအခက်ခဲရှိတတ်တယ်။အဲ့တော့အဲ့ဒီခက်ခဲတတ်ပုံယောဂီအကြောင်းလေးတွေကိုဘုန်းကြီးဒီနေ့ညအနည်းငယ်လေးပြောမယ်။ယောဂီတဦးကအဲ့ဒီပရိသန္ဓေကလယေကြီးမှာတည်ရှိနေတဲ့ယုတ်တိနန္ဒီကိုသိသိပြီးတဲ့အချိန်ကမှတယုတ်နံဘဲကလာတယ်လေလို့သိအောင်အတိတ်ဘက်ကိုတားဆူပြီးထိုးဆိုင်ကြည့်ပါလို့သူ့ကိုခိုင်းလိုက်တယ်ခိုင်းလိုက်တဲ့အချိန်ကမှသူကရှုလို့မရဖြစ်နေတယ်။ဘာဖြစ်လို့ရှုမရတယ်လဲသူ့မေးကြည့်လိုက်တဲ့အချိန်ကမှတပည့်တော်အဲ့ဒီကိုလှမ်းရှုလိုက်မောမောနေတယ်ခင်ဗျာ။ဟောမောမောနေတယ်ဆိုတာကဘယ်လောက်ကြာတယ်လို့မေးရင်3ရက်လောက်ကြာသွားတယ်၃ရက်လောက်ကြာလဲသူရှာဖွေလို့မတွေ့ဘူးအဲ့ဒီပရိသန္ဓေကိုလုံပြီးဟိုဘက်ဆိုက်လိုက်ရင်မောမောနေတယ်အဲ့ဒီမောမောနေတာဘာကြောင့်မောမောနေတယ်ဆိုတာကြတော့ဒကာကြီးတွေဒုမကြီးတွေဖတ်ဖို့မလားတော့မသိပါဘူးဒကာကြီးဒေါက်တာမင်းတင်မွန်ရေးတဲ့ရှေ့ဘုရားနောက်ဘုရားအသိပ္ပာဏိကျအထောက်အထားများဆိုတဲ့စာအုပ်ထဲမှာဒီအကြောင်းလေးတော့ပါနေတယ်နော်အဲ့ဒီတော့ဘုန်းကြီးကသူ့ကိုအကြံဉာဏ်ပေးတယ်ကဲအရှင်ဖျားဒီလိုဆိုလို့ရှိရင်တော့နိဂတ်တဲ့နေဂဏိကာလမှာထင်နေတဲ့နမိတ်ကိုခေါင်းဆုံးရှာဖွေရတာပါဒေဂဏိကာလမရဏသာနအချိန်ခါမှာအကျိုးပေးမဲ့ကံရဲ့ဆွမ်းရင်တတ္တိကြောင့်တရားဝရီမှာကံကမ္မနမိတ်ဂရိနမိတ်လို့ခေါ်ဆိုအပ်တဲ့နမိတ်၃မျိုးတည်းကတစ်မျိုးမျိုးတည်းထင်မြဲတမတာဖြစ်ပါတယ်။အဲဒီနမိတ်ကိုရှားဖွေလို့တွေ့ရှိခဲ့မယ်ဆိုရင်အကျိုးပေးမဲ့ကံကိုရှားဖွေတဲ့နေရာမှာအဓိကတော့ချက်ဖြစ်တဲ့အတွက်လွယ်ကူသွားပြီ။သို့တော့အဲဒီဒေဂဏိကာလမှာထင်တဲ့နမိတ်ကိုသူ့ကိုအစိုက်ခိုင်းလိုက်တဲ့အချိန်ခါမှာသူကမောနေတော့ဒီနမိတ်ကိုလည်းရှားဖွေလို့မရဖြစ်နေတယ်။ရှာဖွေမရဖြစ်တော့ကဲရှေ့ကိုတော်တော်လေးထိုးဆက်ပြီးကြောကြည့်လိုက်ကြကြောကြည့်လိုက်စမ်းပါဆိုပြီးသူ့ကိုခိုင်းလိုက်တယ်ခိုင်းလိုက်တော့တော်တော်ခလန်းလန်းကိုလှမ်းပြီးကြည့်လိုက်တဲ့အချိန်ကကြတော့ပါပေါ်လာတယ်ဆွမ်းလောင်းနေတဲ့အမျိုးသားလေးတူသံဃာတော်တစ်ပါးကိုဆွမ်းလေးလောင်းသူနေတယ်မများပါဘူးဆွမ်းလေးတစ်စုံပဲနော်အဲ့ဒီအာယုံလေးပေါ်လာတယ်ဆိုပြီးသူကလျှောက်တော့ဒါနဲ့ ဆွမ်းလုံးလှူနေတဲ့ပုဂ္ဂိုလ်သံဓမ္မတိရှိတဲ့ယုတ်တရားနန္တရားဆွမ်းအလှူခံနေတဲ့တန်ဃာတော်ရဲ့သံဓမ္မတိရှိနေတဲ့ယုတ်တရားနန္တရားတွေကိုသိသိကြည့်ပါဒီလိုခိုင်းလိုက်ရတယ်အဲဒီလိုခိုင်းလိုက်တဲ့အပိုင်းလေးမှာဒီနေရာမှာနည်းနည်းလေးမနေ့ကလားမသိပါဘူးဩဟုတ်ပြီမနေ့ကမလေးရှားကအမျိုးသမီးလေးတယောက်ကတရားလာဆွံ့နေပါတယ်ဆွံ့နေတော့သူကဒီပန့်ရောက်လာတဲ့အချိန်ကမှဒါဟာအဘိညာဉ်နဲ့မှရှုလို့ရတယ်မဟုတ်ဘူးလားဘာဖြစ်လို့ဒီဝိပဿနာဉာဏ်နဲ့ရှုတဲ့ဤစနစ်တင်ကိုဖောက်မှသင်ပေးနေရတယ်ဆိုပြီးသူကတရားလာဆွံ့နေတယ်ဆွံ့နေတော့တရားကြီးတွေလည်းဘုဒ္ဓတရားဖြစ်ပေါ်လေဒီသုတ်တန်ကိုတော့ဘုံကြီးတင်ညာဟောရင်တော့သိရှည်သွားမယ်တန်ရောက်ပါဠိတော်မှာခန္ဓာဝေကတန်ရောက်ပါဠိတော်မှာခိစနိယသုတ်တန်ဆိုတဲ့သုတ်တန်တစ်ခုရှိပါတယ်နော်ထိုသုတ်တန်မှာမြတ်စွာဘုရားကယေဟိကေစီဘိခဝေသမနာဝါပြမနာဝါဘုဗေနိဝါတံအနုဒရမန္တအနုဒရံတိသဗ္ဗေတိပိစုပါရဏေကံတေအနုဒရံတိဣတိတံဝါအိညတရံသတိဖြင့်ဒီလိုဟောထားတယ်။ဘာပြောတာလဲ။သမနာပြမနာအမိယအနေနဲ့အကျွတ်အကျွတ်သောပုဂ္ဂိုလ်ရဟာအတိတ်ကိုဉာဏ်စေလွတ်ပြီးတော့အတိတ်ကနေခဲ့မှုတဲ့ခန္ဓာတွေကိုလှမ်းရှုမယ်ဆိုရင်ရှုလို့ရပါတယ်။အဲ့ဒီခန္ဓာတွေကခန္ဓာတစ်ပါးကိုယ်တော်၎င်းခန္ဓာ၅ပါးလုံးကိုတော့၎င်းလှမ်းပြီးတော့ညံနဲ့ရှုရင်ရှုလို့ရပါတယ်ဆိုပြီးဒီလိုမြတ်စွာဘုရားဟောထားတယ်။အဲဒီဟောထားတဲ့သုတ်တံကိုကိုးကားပြီးတော့အထက်ကရာဆရာတော်များကဘယ်လိုဖွင့်ဆိုထားလဲဆိုတော့ဒီနေရာမှာဘုဗ္ဗေနိဝါဒအနုဒတိအဘိညာဉ်ကိုမြတ်စွာဘုရားရည်ညွှန်းပြီးဟောနေတာမဟုတ်ပါဘူးတဲ့။ဥပါဒံနဲ့ခန္ဓာ၅ပါးတဲ့ကတစ်ပါးကိုတော့၎င်းဥပါဒံနဲ့ခန္ဓာ၅ပါးကိုတော့၎င်းရှုလို့ရနိုင်တယ်လို့မြတ်စွာဘုရားကဒီလိုဟောနေတဲ့အတွက်ဝိပဿနာဉာဏ်ဖြင့်အတိတ်ကိုလှမ်းရှုပွားသုံးသပ်ခြင်းကိုသာလျှင်မြတ်စွာဘုရားရည်ညွှန်းပြီးတော့ဒီသုတ်တံကိုဟောပါတယ်ဆိုပြီးအတိတ်ကြောင့်ဖွင့်ဆိုထားပါတယ်။ဒါတော့ဝိပဿနာဉာဏ်နဲ့အတိတ်ကိုရှုတာနဲ့ဘုဗ္ဗေနိဝါဒအနုတ္တိအဘိညာဉ်နဲ့အတိတ်ကိုရှုတာဘာကွာဟကျဲရှိတယ်လဲလို့ဒီလိုတော့အမေးစရာရှိတယ်။အနည်းငယ်ကွာဟကျဲတော့ရှိပါတယ်။ဝိပဿနာဉာဏ်ကအတိတ်ကိုလှမ်းရှုလိုက်တဲ့အချိန်ခါမှာအတိတ်ကဖြစ်ခဲ့တဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးကိုပဲသိတယ်။သို့တော့ဘုဗ္ဗေနိဝါဒအနုတ္တိအဘိညာဉ်နဲ့အတိတ်ကိုလှမ်းရှုလိုက်တဲ့အပိုင်းမှာအတိတ်ကဖြစ်ခဲ့တဲ့ခန္ဓာ၅ပါးလည်းသိတယ်ဥပါဒဏ်နဲ့ခန္ဓာ၅ပါးလည်းသိတယ်ထိုခန္ဓာတို့နဲ့ဆက်ဆက်နေတဲ့အမျိုးအနွယ်စသည်အယဒေတာစတဲ့ဒီလိုအချင်းအားတွေလည်းသိတယ်အမည်နာမပညာအမျိုးမျိုးတွေလည်းသိတယ်အမေနာမည်ကဘယ်လိုခေါ်တယ်အဖေနာမည်ကဘယ်လိုခေါ်တယ်သူ့နာမည်ကဘယ်လိုခေါ်တယ်စသည်ဖြင့်နာမည်အမျိုးမျိုးတွေလည်းသိတယ်ဒါကဘုဗ္ဗေနိဝါဒအနုတ္တိအဘိညာဉ်ရဲ့အစွမ်းအားဒီတော့ဒီနေရာမှာခန္ဓာနဲ့ဥပါဒဏ်နဲ့ခန္ဓာဘယ်လိုထူးသလဲလို့ဒီလိုတော့မေးစရာရှိတယ်ခန္ဓာဆိုတဲ့အထက်မှာလောကုတ္တရာတရားများပါတယ်ဥပါဒဏ်နဲ့ခန္ဓာဆိုတဲ့အထက်မှာတော့လောကုတ္တရာတရားများမပါဘူးအတိတ်လှမ်းရှုလိုက်တဲ့အပိုင်းမှာဥစဉ်တို့မြတ်စွာဘုရားဆိုကြပါစို့ဘုရားရှင်ရဲ့ပုဗ္ဗေနိဝါဒအနုတ္တိဉာဏ်တော်နဲ့အတိတ်ကိုလှမ်းရှုလိုက်တဲ့အချိန်ခါမှာအတိတ်ကဒီပင်္ဂရာဘုရားရှင်ရဲ့တဏ္ဍာမတည်ရှိနေတဲ့ခန္ဓာတွေလည်းလှမ်းရှုရှုလို့ရတယ်အဲ့ဒီဒီပင်္ဂရာဘုရားရှင်ရဲ့တဏ္ဍာမခန္ဓာကလောကုတ္တရာတရားတွေပါသလားမပါဘူးလားပါနေတယ်လောကုတ္တရာတရားပါဝင်နေတဲ့ဒီခန္ဓာကိုလှမ်းရှုလဲရတယ်။သူမေရာရှင်ရဲ့ထွန်းချင်းကမ္မနိယတဗျာတိပန်စင်မြတ်မှုရန်အတွက်သုရုပန်ထွန်းနေတယ်။သူမေရာရှင်ရဲ့ဒီထွန်းချင်းခါတော့ကလောကုတ္တရာတရားရပြီဗလား။မရသေးဘူး။အဲဒီလိုလောကုတ္တရာမရသေးတရားမရသေးတဲ့သူမေရာရှင်ရဲ့တဏ္ဍမတိရှိတဲ့ခန္ဓာတွေကိုတော့ဥပါဒဏ်နဲ့ခန္ဓာလို့ခေါ်ပါတယ်ခန္ဓာ၅ပါးကိုနော်။အဲဒီဥပါဒဏ်နဲ့ခန္ဓာ၅ပါးကိုလှမ်းရှုလဲမရဘူးလား။ရတယ်။ဒါပုဗ္ဗေနိဝါဒနှုတ်ကြီးအမင်းကြီးအစွမ်းအား။နောက်တစ်ခုအမိအမျိုးအနာမပညာတည်းလဲလှမ်းရှုရတယ်။အယဒေသအမျိုးအနွယ်စတဲ့ခန္ဓာ၅ပါးနဲ့ဆက်ဆက်နေတဲ့အချင်းအရာတွေကိုလှမ်းရှုလဲရတယ်။ဘယ်လိုချမ်းသာရှိကြီးကြီးချမ်းသာတွေကိုဘယ်လိုခံစားခဲ့ရလဲ။ဆင်းရဲဒုက္ခတွေကိုဘယ်လိုခံစားခဲ့ရလဲ။အမိနာမည်ကဘယ်လိုအဖေနာမည်ကဘယ်လိုဆက်